Welcome to the Voice of America in Burmese.
Mingla nan na khe ma khmyar VOA American tang ga ni ne 2016 khu ni son la 28 ye in ga ni mne phe season ni ko American pi daw su myo daw Washington DC ga ni dai yai thauk len pe ni ba bi line do meter 32 40 ga ni phan yu na sin nan ya ba de တို့ရရှင်ပေါ့ဆွေလန်းချမ်းမြေ့ရပါစေခင်ဗျာကျွန်တော်စမုပ်ဝေပါအခုမနေ့ကင်းစီစဉ်နေကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့ဆွေမြတ်မှာပါရှင် EU ဥရောပသမဂ္ဂတွေကနေထွက်မဲ့ဗြိတိန်နိုင်ငံနဲ့အမေရိကန်ကြားမှာခိုင်မာတဲ့ဆက်ဆံရေးရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအရခွင့်ပြုထားတဲ့အမျိုးသမီးတွေပဋိပက္ခတွေဖျက်ချပိုင်ခွင့်ကိုမလိုအပ်တဲ့အခက်အခဲတွေဖန်တီးပြီးတော့တားခွင့်မရှိဘူးလို့နိုင်ငံတော်တရားရုံးချုပ်ကဆုံးဖြတ်လိုက်ပါတယ်ဒီလိုသတင်းတွေကိုကိုရဲခေါင်နဲ့အကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါခင်ဗျာသတင်းတွေပြီးမှကြားရမယ့်အထဲမှာဆိုရင်တော့
In the last few days I've spoken to Chancellor Merkel, President Hollande and a number of other European leaders.
ဗြိတိန်နိုင်ငံ EU ဖွဲ့ကနေထွက်မယ်ဆိုရဲတည်ဝင်အကြောင်းကြားစာကိုသူ့အနေနဲ့ပြပမှာမဟုတ်တဲ့အကြောင်းဝန်ကြီးချုပ် David Cameron ပြောဆိုသွားတာပါ။သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်။အဲ့ဒါပြင်စစ်တပ်ကနေ 7-day daily သတင်းစာအပေါ်တရားစွဲတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာသတင်းအဖွဲ့အစည်းတွေကပြစ်တင်ဝေဖန်လိုက်တယ်ဆိုတဲ့အကြောင်းနောက်ပြီးတော့မြန်မာနိုင်ငံအတွင်းတိုင်းဒေသတွေမှာလက်နက်ကင်ပဋိပက္ခတွေရှိနေသေးတာကြောင့်မူရစီဝါတပ်ဖြည့်လှုပ်ဆောင်ရမှာအားနည်းမှုတွေရှိနေသေးတယ်ဆိုပြီးတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုလိုက်တဲ့သတင်းလွှာထိုင်းနိုင်ငံမှာနှစ်ချီပိတ်လောင်ခိုင်းစေခံထားရတဲ့မြန်မာရဲလုပ်သားတွေကိုတွားရောက်ကယ်ဆယ်နိုင်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ကိုရဲကောင်တို့ကတောပြပေးကြပါလိမ့်မယ်ခင်ဗျာ
EU ရောပတ်တမကတွေကနေဗြိတိန်နိုင်ငံထွက်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုကြားမှာခိုင်မာတဲ့ဆက်ဆံရေးရှိတယ်ဆိုတာကိုအမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကတင်းနှလာနေတော့ကထပ်ပြီးတော့အတည်ပြုပြောခဲ့ပါတယ် EU တွေကထွက်မဲ့ဆုံးဖြတ်ချက်ကြောင့်နှစ်နိုင်ငံကြားရှိနေတဲ့ထူးခြားတဲ့ဆက်ဆံရေးကပြောင်းလဲသွားမှာမဟုတ်ဘူးလို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Philip Hammond နဲ့လန်ဒန်မြို့တော်မှာတွေ့ဆုံအပြီးမှာနိုင်ငံသားရေးဝန်ကြီးကယ်ရီကပြောကြားခဲ့တာပါအခုလိုမျိုးမရေရာတဲ့အချိန်မျိုးမှာခိုင်မာတဲ့ဆက်ဆံရေးရှိဖို့ပိုတော်မှအရေးကြီးတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောခဲ့ပါတယ်ဒီနေ့လာနေအစောပိုင်းတော့ဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာအခြေအနေကိုခေါင်းအေးအေးနဲ့ရင်ဆိုင်ကြဖို့အတွက် EU ခေါင်းဆောင်တွေကိုဝန်ကြီးကယ်ရီကတိုက်တွန်းခဲ့ပါတယ်ဗြိတိန်ပြည်သူတွေရဲ့ဆုံးဖြတ်ချက်အတိုင်းအကူအပြောင်းကာလမှာအတင်းဖိအားမပေးဖို့အတွက်ကိုလည်း EU အဖွဲ့ဝင်တွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးကသတိပေးခဲ့ပါတယ်ဗြိတိန်မှာတော့ဒီဝန်ကြီးချုပ် David Cameron ကပါလီမန်မှာတင်းနှလာနေကမိန့်ခွန်းပြောခဲ့တာမှာဗြိတိန်နိုင်ငံအနေနဲ့ EU နဲ့ဘယ်လိုပုံစံမျိုးဆက်ဆံသွားမလဲဆိုတာကိုဝန်ကြီးချုပ်တင်းနဲ့အစိုးရအသစ်ကဆုံးဖြတ်သွားရမှာဖြစ်တယ်လို့ပြောကြခဲ့ပါတယ်။သူအနေနဲ့ EU တွေကခွဲထွက်မဲ့လုပ်ငန်းစဉ်တွေကိုလုံးဝမဟုတ်ဘူးဆိုတာကိုလည်းထပ်ပြီးတော့ပြောကြသွားပါတယ်။ဗြိတိန်က EU တွေကထွက်မယ်ဆိုတဲ့ဆုံးဖြတ်ချက်ကြောင့်နိုင်ငံတကာဈေးကွက်တွေမှာတင်းနှလာနေတော့ဆက်ပြီးတော့မတည်မငြိမ်ဖြစ်နေသလို Sterling ပေါင်ဈေးဟာလည်းနှစ်ပေါင်း30ကျော်အတွင်းမှာအနှိမ်ဆုံးဈေးကိုကျဆင်းခဲ့ပါတယ်။မတည်ငြိမ်တဲ့အခြေအနေကိုရင်ဆိုင်နိုင်ဖို့အတွက်ဗြိတိန်စီးပွားရေးဟာခိုင်မာတယ်လို့ဝန်ကြီးချုပ်ကင်မရွန်ကတော့ပါလီမန်မိန့်ခွန်းထဲမှာပြောကြားသွားပါတယ်။တစ်ချိန်တည်းမှာပဲ EU တွေကထွက်ဖို့ဗြိတိန်က EU ကိုတရားဝင်အကြောင်းမကြားမချင်းဒီကိစ္စကိုဆွေးနွေးမှာမဟုတ်ဘူးလို့ပြင်သစ်ဂျာမနီနဲ့အီတလီခေါင်းဆောင်တွေကပြောကြားခဲ့ကြပါတယ်ရှင်
။ဗြိတိန်နိုင်ငံဥရောပသမ္မတကနေထွက်ခွာဖို့ဆုံးဖြတ်ခဲ့တာကြောင့်ကမ္ဘာ stock share ရင်းနှံတဲ့ငွေကြေးဈေးကွက်တွေမှာကမ္ဘာကမအခြေအနေချိုးကျုံနေရပါတယ်။ဗြိတိန်ပေါင်ငွေကြေးဟာတန်ဖိုးဆက်လက်ကျဆင်းနေပြီးနိုင်ငံရေးအခြေအနေအငင်းပွားမှုတွေနဲ့စီးပွားရေးမတည်ကြမှုတွေကိုစိုးရိမ်ပူပေါင်းနေကြတဲ့အတွက် credit rating တွေကိုလျှော့ချလိုက်ရတာတွေဖြစ်နေပါတယ်။ New York မြို့ stock ဈေးကွက်မှာဒေါ်ကျုံအညွန့်ကိန်းရ 1.5 ရာခိုင်နှုန်းကျဆင်းသွားပြီး London မြို့ stock ဈေးကွက်မှာလည်းအဓိကကျတဲ့ stock ညွန့်ကိန်းနေရ 2.5 ရာခိုင်နှုန်း Paris မြို့ဈေးကွက်မှာ 1.9 ရာခိုင်နှုန်းနဲ့ Frankfurt မြို့ဈေးကွက်မှာ3ရာခိုင်နှုန်းလောက်ထိကျဆင်းနေပါတယ်။ဥရောပသမဂ္ဂကနေထွက်ခွာလိုက်တဲ့အတွက်ဗြိတိန်ပေါင်ငွေကြေးတန်ဖိုးထပ်ကျသွားစေပြီးဗြိတိန်နိုင်ငံစီးပွားရေးထိခိုက်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။စီးပွားရေးတိုးတက်မှုနှေးကွေးသွားတဲ့အခါစွန့်ရင်လိုအပ်ချက်လည်းလျော့နေလာမှာဖြစ်တဲ့အတွက်ကမ္ဘာရင်းနှံစိမ်းဈေးကွက်ကိုလည်းထိခိုက်မှုရှိမှာကိုစိုးရိမ်နေကြပါတယ်။ Stock Share အစဉ်သတ်မှတ်ရေး Agency S&P ကဗြိတိန်နိုင်ငံစီးပွားရေးအာဏာပိုင်နေနေနဲ့စီးပွားရေးလုပ်ငန်းတွေဟာခမှန်ရခတ်သောတည်ငြိမ်မှုနည်းသောထိရောက်မှုနည်းသောမူဝါဒမူပေါင်းနေနဲ့ကြုံတွေ့နေရတယ်လို့ပြောပြီးဗြိတိန်နိုင်ငံရဲ့ Credit Rating ကိုအဆင့်နှစ်ဆင့်လျှော့ချလိုက်ပါတယ်။
အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအရခွင့်ပြုထားတဲ့အမျိုးသမီးတွေပြည်သူတွေဖျက်ချပိုင်ခွင့်ကိုမလိုအပ်တဲ့အခက်အခဲတွေဖန်တီးပြီးတော့ဖျက်ချလို့မရအောင်လို့နိုင်ငံထဲမှာရှိတဲ့ဘယ်ပြည်နယ်မှာမှလုပ်ပိုင်ခွင့်မရှိဘူးလို့နိုင်ငံတော်တရားရုံးချုပ်ကတနင်္လာနေ့ကဆုံးဖြတ်ပြီးတော့အမျိုးသမီးတွေရဲ့ပြည်သူတွေဖျက်ချပိုင်ခွင့်ကိုထပ်မံပြီးတော့အတည်ပြုလိုက်ပါတယ်။ဒီအမျိုးသမီးတွေပြည်သူတွေကိုလွယ်လွယ်နဲ့ဖျက်ချလို့မရအောင်လို့စေကမ်းတွေမှာကန့်သတ်ချက်တွေထားခွင့်မရှိဘူးလို့နိုင်ငံတော်တရားရုံးချုပ်ကဆုံးဖြတ်ခဲ့တာပါ။နိုင်ငံတော်တရားရုံးချုပ်တရားသူကြီး၈ယောက်ကြားထောက်ခံမဲ၅မဲကန့်ကွက်မဲ၃မဲနဲ့ဆုံးဖြတ်ခဲ့တဲ့ဒီဆုံးဖြတ်ချက်ဟာ25နှစ်အတွင်းမှာဒီပြည်သူတွေဖျက်ချမှုဆိုင်ရာအရေးအပါဆုံးဆုံးဖြတ်ချက်ဖြစ်ပါတယ်။ Texas ပြည်နယ်နီးတူတခြားပြည်နယ်တွေမှာအတည်ပြုထားတဲ့ပြည်သူတွေဖျက်ချမှုဆိုင်ရာဥပဒေကပြည်သူတွေဖျက်ချပေးတဲ့ဆရာဝန်တွေအနေနဲ့သူတို့စေကမ်းတွေနားမှာရှိတဲ့စိတ်ယုံတွေမှာလူနာကိုစိတ်ယုံတင်ပေးနိုင်တဲ့အခြေအနေရှိရမှာဖြစ်ပြီးတော့သူတို့ရဲ့စေကမ်းတွေမှာလည်းစိတ်ယုံအဆင့်မီတံမိုးကြီးတဲ့ဆေးကုသမှုကိရိယာတွေရှိရမယ်လို့သတ်မှတ်ထားပါတယ်။ Texas ပြည်နယ်အစိုးရကတော့သူ့ရဲ့ဥပဒေကြောင့်ပြည်သူတွေဖျက်မဲ့အမျိုးသမီးတွေရဲ့ကျန်းမာရေးကိုအကာအကွယ်ပေးရရောက်တယ်လို့ဆိုပါတယ်။ပြည်သူတွေဖျက်ချနိုင်ရေးကိုစီယုံလှုပ်ရှားနေသူတွေဘက်ကတော့ဒီဥပဒေကြောင့်မဟုတ်လို့တစ်နှစ်တစ်နှစ်ကိုပြည်သူတွေဖျက်ချခြင်းနဲ့အမျိုးသမီး 9,000 လောက် Texas ပြည်နယ်မှာပြည်သူတွေမဖျက်ချနိုင်ခဲ့ကြဘူးလို့ထောက်ပြကြပါတယ်။ပြည်နယ်ရဲ့ပြဋ္ဌာန်းချက်တွေဟာဆေးပညာပိုင်းအရာမလိုအပ်တဲ့အပြင်အမျိုးသမီးတွေရဲ့ပြည်သူတွေဖျက်ချပိုင်ခွင့်ကိုဖွဲ့စည်းပုံနဲ့မညီဘဲကန့်သတ်နေတာဖြစ်တယ်လို့နိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုရေးသားတဲ့တရားသူကြီး Stephen Breyer ကပြောကြားခဲ့ပါတယ်ရှင်
။အမေရိကန်နိုင်ငံတော်တရားရုံးချုပ်ဟာအမေရိကန်နိုင်ငံသားတွေအလေးထားဆုံးကိစ္စတွေကတစ်ခုဖြစ်တဲ့အမှုတစ်ခုကိုအဆုံးဖြတ်ပေးရမှာအိမ်တွင်းအကြမ်းဖက်မှုကျူးလွန်ကြောင်းပြစ်မှုထင်ရှားရှိသူတွေကိုတနက်ပိုင်ဆိုင်ခွင့်မပြုတဲ့ဗဟုအစိုးရရဲ့ကန့်သတ်ချက်ကိုအလျှော့ပေးဖို့ညှင်းဆိုလိုက်ပါတယ်။ဒီအမှုမှာမင်းပြည်နယ်ကအမျိုးသား2ဦးဟာသူတို့ရဲ့အိမ်နောင်ဘက်တွေကိုရိုက်နှက်ခဲ့တဲ့အကြောင်းပြစ်မှုထင်ရှားတဲ့အတွက်ဆုံးဖြတ်ထားတာဖြစ်ပါတယ်။အမေရိကန်ဗဟုအစိုးရဥပဒေအရဒီလိုပြစ်ချက်မျိုးရှိတဲ့သူတွေကိုတနက်ပိုင်ဆိုင်ခွင့်မရှိဘူးဖြစ်ပါတယ်။ဒါမဲ့ဒီလူ2ဦးဟာသူတို့ဟာသူတို့ရဲ့ဇနီးများတွေကိုဒေါသအရှိန်တက်နေတဲ့အခိုက်အတန့်မှာရိုက်နှက်မိခဲ့တာဖြစ်ကြောင်းဒါဟာရည်ရွယ်ချက်ရှိနေကြိုတင်ကြံစီတာမဟုတ်ဘဲစိတ်လက်မှန်ပါပြုမှုမှုသာဖြစ်တယ်လို့ပြောဆိုပြီးသူတို့ကိုတနက်ကင်ဆောင်ခွင့်မပေးဖို့လျှောက်ထားခဲ့တာဖြစ်ပါတယ်။အမေရိကန်လွှတ်တော်ရဲ့အတိတ်ပဲဖွင့်ဆိုချက်အရကိုတိလက်ရောက်ကျူးလွန်မှုဆိုတဲ့အထက်မှာစိတ်လက်မှန်ပါပြုမှုတွေပြစ်မှုတွေကိုပါထည့်သွင်းသတ်မှတ်ထားတယ်လို့ပြောဆိုပြီးတရားရုံးချုပ်ကဒီလျှောက်ထားချက်တွေကိုပယ်ချလိုက်တာဖြစ်ပါတယ
်။ UAV ရေကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 7905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီကနေ့မနေ့ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးကြေညာပေးနေပါတယ်။မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုလေ့လာဖို့ရောက်နေတဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ယန်ဟီလီဟာတင်းလာနေတဲ့ကအင်းစိန်ထောင်တွင်းကိုသွားရောက်လေ့လာခဲ့ပါတယ်။အင်းစိန်ထောင်တွင်းတွေ့ရတဲ့အခြေအနေ၊မြစ်ကြီးနားထောင်ကိုသူသွားရောက်ခဲ့စဉ်မှာတွေ့ရတဲ့အခြေအနေတွေအပြင်ကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေကဒုက္ခသည်စခန်းတွေရဲ့အခြေအနေတွေကိုမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်နဲ့တနနာနေ့မှာပဲတွေ့ဆုံစဉ်မှာမစ်ယန်ဟီလီကဆွေးနွေးခဲ့ပါတယ်။လူ့ခွင့်ရေးကော်မရှင်နဲ့တွေ့ဆုံပြီးတဲ့နောက်မှာတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တွေ့ဆုံခဲ့ပြီးတော့သတင်းမီဒီယာလွတ်လပ်ခွင့်အပအဝင်ကောင်စီရဲ့လုပ်ငန်းစဉ်တွေကိုလေ့လာသွားပါတယ်။သူမြန်မာနိုင်ငံကိုရောက်နေစဉ်မှာပဲ7 day daily သတင်းစာကိုစစ်တပ်ကတရားစွဲလိုက်တဲ့ကိစ္စဖြစ်နေတာကြောင့်သတင်းမီဒီယာဥပဒေမှာရှိနေတဲ့ဟာကွက်တွေနဲ့ပြင်ဆင်ဖို့လိုအပ်ချက်တွေကိုဆွေးနွေးခဲ့ကြတယ်လို့သတင်းမီဒီယာကောင်စီအတွင်းရေးမှူးဦးတီဟာစောက VOA မြန်မာပိုင်းကိုပြောပါရစေ။ဇူလိုင်လ10ရက်နေ့အထိဆန်းရက်ကြာခီးစဉ်နဲ့ရောက်နေတဲ့မစ်ယန်ဟီလီယာသူ့ခီးစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံကမပြန်ခင်မှာသတင်းတော်တွေနဲ့တွေ့ဆုံပြီးတော့သတင်းစာရှင်းလင်းပွဲလုပ်ဖို့လည်းအစီအစဉ်ရှိပါရစေ။ခီးစဉ်တွင်တွေ့ရှိတဲ့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေတွေကိုတော့စက်တင်ဘာလမှာစတင်ကြီးပါမယ်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကအစီရင်ခံစာတင်ပြသွားမှာဖြစ်ပါရစေရှင်
။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်အနေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာပထမဆုံးချိန်တရားဝင်တွေ့ဆုံဆွေးနွေးပွဲဖြစ်ဒီကနေ့နေပြည်တော်မှာတွေ့ဆုံမှုရှိနေပါတယ်ဒီဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်က27ရာစုပင်လုံပူးပေါင်းကျင်းပနိုင်ဖို့ NCA လက်မှတ်မရေးထိုးသေးတဲ့အခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါပါဝင်တက်ရောက်နိုင်ဖို့ကိုအဓိကထားပြီးဆွေးနွေးသွားဖို့ရှိပါတယ်အစိုးရကိုယ်စားလှယ်အဖွဲ့တွေဘက်က UPDJC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးပွဲရေးကော်မတီဝင်တွေပူးတွဲကော်မတီ အဖွဲ့ဝင်တွေပြည်ထောင်စုဝန်ကြီးတွေနဲ့27ရာစုပင်လယ်အကျိုးပြင်ဆင်ရေးကော်မတီအဖွဲ့ဝင်တွေတက်ရောက်ကြမှာပါ NC ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ဘက်ကကရင်မျိုးသားစီယုံ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့နဲ့ချမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်တို့ဦးဆောင်တက်ရောက်ဖို့ရှိနေပါတယ် NC လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကပလောင်ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံရေးကိုလည်းပြင်ဆင်နေဆဲရှိပါတယ်
2016ဥရောပဖလားဘောလုံးဘောလူပွဲတွေကိုပြင်သစ်နိုင်ငံမှာတနင်္လာနေ့ကဆက်ပြီးတော့ကျင်းပတာမှာလက်ရှိဥရောပချန်ပီယံစပိန်အသင်းကိုအီတလီအသင်းက2ဂိုးမရှိတဲ့အနိုင်ကစားပြီးတော့ quarter final ကိုတက်သွားခဲ့ပါတယ်။တခါဒီနီးစ်မြို့မှာကစားတဲ့ရှုံးထွက်ပွဲမှာတော့အင်္ဂလန်အသင်းက Iceland အသင်းကို2ဂိုး2ဂိုးနဲ့ရှုံးပြီးတော့ထွက်သွားရပါပြီ။ဒီအင်္ဂလန်အသင်းဟာဒီ quarter တော့မတက်ဖဲနဲ့ရှုံးထွက်ခဲ့ရပြီးတဲ့နောက်အင်္ဂလန်အသင်း manager Roy Hodgson ဟာ manager အဖြစ်ကနေနှုတ်ထွက်သွားပါတယ်ရှင်။
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရဲကောင်းတို့ကြီးညာတော့ကြတာဖြစ်ပါတယ် VOE ရဲ့ထုတ်လင်းချက်တွေကိုရေဒီယိုကနေနားဆင်တယ်လို့ internet ဆက်မင်းနာ bamis.voenews.com မှာလည်းအတန်လွှင့်နေတဲ့ဒီပြန်နဲ့တည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုထုတ်လင်းပေးပါတော့မယ် EU ဥရောပတမက္ကကနေနှုတ်ထွက်မဲ့လုပ်ငန်းစဉ်တွေကိုအစ်တက်လာမဲ့ဝန်ကြီးချုပ်နဲ့အစိုးရကဆောင်ရွက်မှာဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကထပ်ပြီးတော့ပြောကြားလိုက်ပါတယ်။ EU တွေကနေထွက်မဲ့ဆိုတာနဲ့သူ့အနေနဲ့ EU ကိုတရားဝင်အကြောင်းကြားဖို့အစီအစဉ်မရှိဘူးဆိုတာကိုတင်းနှင်းလာနေပါလီမန်မှာဝန်ကြီးချုပ်ကပြောကြားခဲ့တာပါ။တချိန်တည်းမှာပဲဗြိတိန်ထွက်မယ်လို့ EU ကိုတရားဝင်အကြောင်းမကြားမချင်းဒီကိစ္စဆွေးနွေးမှုတွေလုပ်မှာမဟုတ်ဘူးလို့ EU ခေါင်းဆောင်တွေဘက်ကလည်းပြောကြားပါတယ်အခုလိုအခြေအနေမှာကမ္ဘာတဝန်းအစုရှယ်ယာဈေးကွက်လည်းဆက်ပြီးတော့မတိမငြိမ်ဖြစ်နေပါတယ်အပြည့်စုံကိုမတ်စုမြတ်မုံကတင်ပြပေးပါလိမ့်မယ်ခင်ဗျာ
EU ဥရောပသမဂ္ဂတွေကနေဗြိတိန်ခွဲထွက်ဖို့ဆန္ဒခံယူပွဲမှာဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်တဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာပါလီမန်မှာတင်းနှင်းလာနေတုန်းကမိန့်ခွန်းပြောကြားခဲ့ပါတယ်ရှေ့အနာဂတ်မှာဖြစ်လာမယ့်အခြေအနေတွေစိန်ခေါ်မှုတွေကိုဗြိတိန်နိုင်ငံအနေနဲ့ခိုင်ခိုင်မာမာရင်ဆိုင်သွားနိုင်ဖို့ရေရှည်အစီအစဉ်တွေရှိထားပြီးသားဖြစ်တယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပေမယ့် EU ရဲကထွက်မဲ့လုပ်ငန်းစဉ်တွေကိုသူ့လက်ထက်မှာလုပ်မှာမဟုတ်ဘူးလို့ပါလီမန်မှာထပ်ပြီးတော့အသိပေးခဲ့ပါတယ် Article 50လို့သိကြတဲ့ EU အဖွဲ့ဝင်စာချုပ်အပိုက်ခွဲ50မှာပါတဲ့အတိုင်း EU အဖွဲ့ဝင်နိုင်ငံတစ်ခုကသမဂ္ဂရဲကနေနှုတ်ထွက်ဖို့တရားဝင်အကြောင်းကြားစာကိုသူ့အနေနဲ့ပို့မှာမဟုတ်ဘူးလို့ခုလိုပြောကြားခဲ့ပါတယ်
In the last few days, I've spoken to Chancellor Merkel, President Hollande, and a number of other European leaders. We've discussed the need to prepare for the negotiations, and in particular the fact that the British government will not be triggering Article 50 at this stage.
German Wunjijo Angela Merkel, Pietit Tamra Hollande, and Pien, Uyopa Gongzang Otom Yamyane, Chino Pikere Yabai Ma Sunni Bipare. Nyi Nai Mure Lopo Pien Simbo Luate Ejaune, Tutapien, Akuche Ma, ဗြိတိန်အစိုးရက Article 50 ပါအချက်အတိုင်းလုံးမမဟုတ်ဘူးဆိုတာကိုဆွေးနွေးပြခဲ့ပါတယ်။ EU တွေကနေထွက်ပါမယ်လို့တရားဝင်အကြောင်းမကြားခင် EU နဲ့ဘလို့ဆက်ဆံရေးမျိုးဆက်လုပ်သွားခြင်းတည်းလဲဆိုတာကိုဆုံးဖြတ်ဖို့လိုပါတယ်။အဲ့ဒါကဝန်ကြီးချုပ်တစ်နဲ့သူ့ရဲ့အစိုးရတစ်ကဆုံးဖြတ်ရမယ့်ကိစ္စပါ။ဒါကိုလည်းဥရောပကောင်စီဥက္ကဋ္ဌကိုရောဥရောပကော်မရှင်ဥက္ကဋ္ဌကိုပါကျွန်တော်အသိပေးပြီးဖြစ်ပါတယ်။ဥရောပကောင်စီနဲ့အင်္ဂါနေ့မှာတွေ့ဆုံတဲ့အခါမှာလည်းကျွန်တော်ရှင်းရှင်းလင်းလင်းပြောပြမှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာဗြိတိန်ရဲ့အချုပ်အခြာနဲ့ဆိုင်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးဗြိတိန်နိုင်ငံတစ်ခုတည်းကပဲဆုံးဖြတ်ရမှာဖြစ်ပါတယ်
။တချိန်တည်းမှာပဲဗြိတိန်ဘက်ကနှုတ်ထွက်ဖို့တရားဝင်အကြောင်းမကြားမချင်းဆွေးနွေးမှုတွေလုပ်မှာမဟုတ်ဘူးလို့ဂျာမနီပြင်သစ်နဲ့အီတလီခေါင်းဆောင်တွေကပြောကြားခဲ့ကြပါတယ်။ဂျာမနီမှာအင်္ဂါနေ့မှာကျင်းပမယ့်ဥရောပကောင်စီအစည်းအဝေးမတိုင်ခင်ခေါင်းဆောင်၃ယောက်တွေ့ဆုံခဲ့ကြပြီးတော့သဘောတူခဲ့တဲ့အကြောင်းဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ကပူးတွဲသတင်းစာရှင်းလင်းပွဲမှာတင်းနှင်းလာနေကအခုလိုပြောခဲ့ပါတယ်။
Das ist, darüber sind wir uns einig, keine informellen oder formellen Gespräche über.
Wir gehen bei Europa Tamkariga, Tweme, Sure, Eti Bejeku, Europa Gamsi Bega, Miyamchi, Bidin Tweme, Gesagu, Deja Wingo, Alu de Boba, Sunimam, Hopu, Surago, Chamaru de Bodu Gejavari.
EU အဖွဲ့ဝင်ပြည်သူတွေရှေ့ကိုဆက်နိုင်ရေး EU ကလိုအပ်တဲ့ပံ့ပိုးမှုတွေပေးဖို့လိုအပ်ကြောင်းနဲ့စိုးရိမ်မှုတွေကိုတုံ့ပြန်ဖြေရှင်းပေးဖို့လိုတယ်လို့လည်းဂျာမနီပြင်သစ်နဲ့အီတလီခေါင်းဆောင်တွေရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။မရေရာတဲ့အခြေအနေအကြာကြီးဖြစ်နေမယ်ဆိုရင်နှစ်ဖက်လုံးရဲ့အကျိုးစီးပွားကိုထိခိုက်နိုင်ပေမဲ့ဗြိတိန်အနေနဲ့အခြေအနေကိုသုံးသပ်နိုင်ဖို့အချိန်လိုတယ်ဆိုတာကိုသူ့အနေနဲ့နားလည်တယ်လို့လည်းဂျာမနီဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။EU တွေကထွက်ဖို့ဗြိတိန်နိုင်ငံဆုံးဖြတ်ခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ဟာလန်ဒန်မြို့တော်ကိုတနင်္လာနေ့ကလာရောက်ပြီးတော့ဗြိတိန်နိုင်ငံသားရေးဝန်ကြီး Philip Hammond နဲ့ဆွေးနွေးခဲ့ပါတယ်။အမေရိကန်နဲ့ EU ကြားဆွေးနွေးမှုတွေမှာဗြိတိန်မပါတော့မှာကိုသူ့အနေနဲ့စိတ်မကောင်းပေမဲ့ဗြိတိန်နိုင်ငံအနေနဲ့ အရေးကိစ္စတိုင်းမှာအရေးပါတဲ့အခန်းကနေပါဝင်နေဦးမှာဖြစ်တယ်ဆိုတာကိုသူ့အနေနဲ့တန်တရားမရှိဘူးလို့ပြောကြခဲ့ပါတယ
်။ It remains for us to see how this negotiation unfolds in order to fully understand exactly what type of trade platform we will operate on exactly.
ကုန်တော်ရေးနဲ့ပတ်သက်လို့အတိအကျဘလို့ဖြစ်လာမလဲ။စီးပွားရေးဆက်ဆံရေးအပေါ်ဘလို့တက်ရောက်မှုတွေဖြစ်လာမလဲဆိုတာကိုအပြည့်အဝနားလည်နိုင်ဖို့ညှိနှိုင်းမှုတွေကိုကျွန်တော်တို့အနေနဲ့စောင့်ကြည့်ရမှာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုနဲ့ UK ကြားမှာခွဲလို့မရတဲ့ထူးခြားတဲ့ဆက်ဆံရေးတွေရှိတယ်လို့သမ္မတဥပမာအထက်ထပ်ပြောထားပြီးဖြစ်ပါတယ်။လူတွေအကူအညီအတွက်တတ်နိုင်တဲ့နည်းလမ်းမှန်သမျှနဲ့တတ်နိုင်တဲ့လောက်အကူအညီပေးသွားမယ်လို့လည်းသမ္မတကပြောကြားထားပါတယ်။ဗြိတိန်နဲ့ဆက်ဆံရေးရေရှည်တည်တံ့မှုတွေမဟုတ်ဘဲခိုင်မာတဲ့ EU ဖြစ်ဖို့နဲ့ကမ္ဘာကြီးလုံခြုံရေးကမ္ဘာကြီးတာယာဝါပြောရေးတို့အတွက်ဥရောပကဆက်ပြီးတော့ဆောင်ရွက်နိုင်မှုဖြစ်ပါတယ်။
EU အဖွဲ့ဝင်နိုင်ငံတွေထဲမှာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်သလိုကမ္ဘာစီးပွားရေးမှာပြင်ဆင်မမြောက်စီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့ဗြိတိန်နိုင်ငံကတနိုင်ငံနဲ့ရပ်တည်သွားတော့မယ်ဆိုတဲ့ဆုံးဖြတ်ချက်ကြောင့်ကမ္ဘာတဝန်းစီးပွားရေးဈေးကွက်မှာဆက်ပြီးတော့မတည်မငြိမ်ဖြစ်နေပါတယ်။ငွေကြေးဈေးကွက်မှာစတာလင်ပေါင်ဈေးဟာ32နှစ်အတွင်းမှာအနိုင်ဆုံးဈေးကိုကျဆင်းခဲ့ပါတယ်။ဗြိတိန်ဗဏ္ဍာရေးဝန်ကြီး George Osborne ကတော့အနာဂတ်မှာဖြစ်လာမယ့်အခြေအနေတွေကိုရင်ဆိုင်ဖို့ခိုင်မာတဲ့စီးပွားရေးအခြေအနေရှိတယ်လို့ဗြိတိန်ပြည်သူတွေနဲ့ကမ္ဘာအတိုင်းအဝိုင်းကိုတင်းင်းလာနေကပြောကြားခဲ့ပါတယ်။ဇွန်လ23ရက်နေ့ကဆန္ဒခံယူပွဲမှာ EU ရဲကနေထွက်မယ်လို့အများဆုံးဖြတ်ခဲ့ပြီးတဲ့နောက် EU ရဲမှဆက်နေရေးမဲဆွယ်တိုက်တွန်းခဲ့တဲ့ဝန်ကြီးချုပ် David Cameron ကအောက်တိုဘာလမကုန်ခင်နှုတ်ထွက်မယ်လို့ကြေညာခဲ့ပါတယ်။သူနေရာအတွက်ဝင်ကြီးချုပ်တစ်ကိုစက်တင်ဘာလဇန်2ရက်နေ့မတိုင်ခင်ရွေးချယ်နိုင်လိမ့်မယ်လို့ဗြိတိန်နိုင်ငံရဲ့အတိုင်းအဝိုင်းကလာတဲ့သတင်းတွေကပြောပါတယ်ရှင
်။မဆုမြတ်မွန်ဖြစ်ပါရခင်ဗျာ။အခုတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဆက်ပါမယ်။စစ်တပ်ကသူဘူလောင်းတင်နန်းကျောင်းစင်းတချို့နဲ့ပြန်ပြီးတော့တွေ့ဆုံတဲ့တွေ့ဆုံပွဲအတွင်းဗိုလ်ချုပ်ကြီးဟောင်းသူရဦးစီမန်းရဲ့ပြောကြားချက်ကိုရေးသားဖော်ပြခဲ့တဲ့အတွက် 70 Daily နေ့စဉ်သတင်းစာကိုစစ်တပ်ကတရားစွဲလိုက်တာဟာဒီမိုကရေစီစနစ်အရနိုင်ငံတကာကသတ်မှတ်ထားတဲ့သတင်းလွတ်လပ်ခွင့်နဲ့ဆန့်ကျင်ဘက်ဖြစ်နေတယ်လို့နေစည်းမခြားသတင်းတောင်များအဖွဲ့ကပြောလိုက်ပါတယ်။ဒီကိစ္စကိုဥပဒေကြောင်းအရတရားမျှတစွာဆုံးဖြတ်မယ်ဆိုရင် 7-day daily သတင်းစာအနေနဲ့အေးအေးယူခံနိုင်ရစရာအကြောင်းမရှိဘူးလို့လည်း AHRC လူခွင့်ရေးကော်မရှင်ကပြောဆိုလိုက်ပါတယ်။အပြည့်စုံကိုကိုယ်စားဝန်လှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။စစ်တပ်ကတော့ညီနောင်များအားလက်ရှိအစိုးရနဲ့ပူးပေါင်းဆောင်ရွက်ရန်သူရဥရွှေမန်တိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့ဧပြီလ24ရက်နေ့ထုတ် 7-day daily နေ့စဉ်သတင်းစာမှာဆောင်းပါးရေးသားခဲ့တဲ့သတင်းတောင်မင်းဟိန်ကျော်နဲ့အက်ဒီတာဦးတောင်စုငိမ့်တို့နှစ်ဦးကိုတက်မတော်ကိုစားဒုဗိုလ်မှူးကြီးလင်းထွန်းကကမာကျွတ်ရဲစခန်းမှာဇွန်လ25ရက်နေ့ကရဲစတပ်ကြီးပုံမှန်131နဲ့အမှုဖွင့်တင်ကြားလိုက်တာဖြစ်ပါတယ်။သတင်းလွတ်လပ်ခွင့်ကိုကန့်သက်ချုပ်ချယ်ရာရောက်တဲ့တရားရုံးတော်မှာအခုလိုအမှုဖွင့်တင်ကြားခြင်းဟာနိုင်ငံတကာကတက်မှတ်ထားတဲ့စံချိန်စံညွှန်းတွေနဲ့စံချိန်ရာရောက်နေကြောင်း RSF နေစီမချာတင်းတောင်များအဖွဲ့ကအာရှရေးရာတာဝန်ခံဗင်ယာမင်အစ္စမေးကပြောပါတယ
် This is by principle unacceptable. It is contrary to the international standards, to the international covenant of political and civil rights.
အခြေခံသဘောတရားအရဒါဟာလက်ခံလို့မရနိုင်တဲ့ကိစ္စပါနိုင်ငံကြီးနဲ့နိုင်ငံသားအခွင့်အရေးဆိုင်ရာနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ဗြိတိန်ရင်းစာချုပ်တွေနဲ့ဆန့်ကျင်တဲ့လုပ်ရပ်ဖြစ်ပါတယ်မြန်မာနိုင်ငံစတင်ပွင့်လင်းလာကြတဲ့ကဥပဒေရေးရာကိစ္စရပ်တွေကိုအလျင်မြန်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုကျွန်တော်တို့တောင်းဆိုနေကြတာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့သတင်းမီဒီယာတွေအတွက်အပြုသဘောဆောင်တဲ့ပတ်ဝန်းကျင်တစ်ခုကိုဖန်တီးပေးခြင်းအပြင်တိုင်းပြည်ရဲ့ဒီမိုကရေစီစနစ်လည်းအခြေခံလာစေမှာဖြစ်ပါတယ
်။အခုဆွဲဆိုထားတဲ့ရာဇသက်ကြီးပုံမှန်131အရပြစ်မှုထင်ရှားကြောင်တွေ့ရှိခဲ့ရင်ပြင်းထန်တဲ့ပြစ်ဒဏ်ကိုကြားခံရနိုင်ခြင်းရှိတယ်လို့ AHRC အာရှလူခွင့်ရေးကော်မရှင်ကအရှိနေဦးမင်းလွင်ဦးကရှင်းပြပါတယ
်ဒီပြည်မှုဆိုင်ရာဥပဒေပုံမှန်131မှာပြည်ထောင်စုမြန်မာနိုင်ငံတော်ကြီးရေးလေတပ်တော်တစ်ခုခုမှာတတားဖြစ်တော်၎င်းအရာရှိဖြစ်တော်၎င်းစစ်ပုံကမှုကျူးလွန်ခြင်းကိုမိသူမှုဆိုအပိကူညီခြင်းဒါမှမဟုတ်လို့ရှိရင်တာဝန်ဝတ္တရားမဆောင်ရွက်စေခြင်းကသိဆောင်ရအားထုတ်လို့ရှိရင်တသက်တကြွန်းနံဖြစ်စီဆယ်နှစ်ထိထောင်နာတမျိုးဖြစ်စီသမားမိပြင်ငွေတောင်နဲ့ချမှတ်နိုင်မယ်ဆိုပြီးတော့ပြဌာန်းလာတာကိုကျွန်တော်တွေ့ရ
တယ်။ဒါပေမဲ့ဥပဒေကြောင်းအရတရားမျှတစွာဆုံးဖြတ်မယ်ဆိုရင်တော့ 7-day daily သတင်းစာအနေနဲ့အရေးယူခံရနိုင်စရာမရှိဘူးလို့ဦးမင်းလွင်ဦးကပြောပါတယ
်။အဲ့တော့သတင်းမီဒီယာတွေကနေပြီးတော့တက်မတော်ကနေပြီးတော့ထုတ်ပြန်တဲ့သတင်းမျိုးကိုမမှမကန်ဖြစ်အောင်ပြောတယ်။တက်မတော်ကိုထိခိုက်နေတဲ့စီလူတဲ့အနေနဲ့တမင်ကြီးရဲ့ရည်သားတွေဆိုလို့ရှိရင်တော့ဒီဥပဒေပုံမှန်နဲ့အကျုံဝင်နိုင်တာပေါ့လေ။တို့တော်လည်းပဲအဲ့ဒီလိုမဟုတ်ပဲနဲ့တူတူတယောက်ပြောတဲ့စကားကိုဖော်ပြယုံလောင်းနဲ့ဒီလိုကြီး ရေးယူတယ်ဆိုတာကတော့တကယ်တမ်းရေးယူမယ်ဆိုလို့ရှိရင်ပြောဆိုတဲ့သူကိုရေးယူဖို့လိုအပ်တာပေါ့နော်အဲတော့ဒီဥစ္စာမှမှန်ကန်ကန်စစ်စစ်စီရင်ဆုံးဖြတ်မယ်ဆိုလို့ရှိရင်တော့ဒါက70အနေနဲ့ဘာမှခက်ခဲမရှိတော့ဘူးလို့ကျွန်တော်မြင်ပါတယ
်တကယ်တော့ဒီအမှုကိုကြည့်မယ်ဆိုရင်အပြုသဘောဆောင်တဲ့ဘက်ကိုဥတီတဲ့အချက်ပါဝင်တယ်လို့စိုးရင်စရာကောင်းတဲ့အချက်လည်းပါဝင်နေတာကိုတွေ့နိုင်တယ်လို့ဘန်ဂျမင်အစ်ရှမေးကသုံးသပ်ပါတယ
် The positive side is thatthe military is now resorting to lawsuit when it
အပြုသဘောဆောင်တဲ့အချက်ကတော့ online ပေါ်မှာဖြစ်ဖြစ်သတင်းစာတွေမှာဖြစ်ဖြစ်ပေါ်ပြလာတဲ့အချက်လက်တွေကိုစစ်တပ်အနေနဲ့သဘောမတူဘူးမနှစ်သက်ဘူးဆိုရင်လက်ရှိအချိန်ဒီမှာဥပဒေကြောင်းအရတရားစွဲတာမျိုးလှုပ်ဆောင်လာတဲ့အချက်ဖြစ်ပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်တုန်းကဆိုရင်ဒီလိုမျိုးဖြစ်မှာမဟုတ်ပါဘူးစစ်တပ်အနေနဲ့ရေးသားဖော်ပြတဲ့သတင်းမီဒီယာတွေအတန်လွှင့်နေသူတွေကိုဓာတ်ရိုက်ဖမ်းဆီးတစ်ဖက်သက်ဆုံးဖြတ်ချက်ချပြီးထိမ့်သိမ်းထားတာမျိုးခံရနိုင်ပါတယ်။စိုးရင်စရာကောင်းပြီးအရေးကြီးတဲ့အချက်ကတော့မြန်မာနိုင်ငံတွင်းမှာဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေဆက်ရှိနေသေးတဲ့အချက်ဖြစ်ပါတယ်။ဥပဒေရေးရာကိစ္စတွေအတွက်ပြုပြင်ပြောင်းလဲမှုတွေမပြီးဆုံးသေးတဲ့အတွက်သတင်းမီဒီယာသမားတွေနဲ့သတင်းဖြန့်ချီသူတွေအနေနဲ့အဲ့ဒီဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေနဲ့အရေးယူခံရနိုင်ပါတယ်။
စစ်တပ်ကအခုလိုတရားစွဲလိုက်တာဟာသတင်းမီဒီယာအနေနဲ့စစ်တပ်နဲ့ဆိုင်တဲ့ကိစ္စတွေကိုရေးသားဖော်ပြခြင်းမရှိအောင်သတိပေးလိုက်ရရောက်ကြောင်းဒါဟာသတင်းလွတ်လပ်ခွင့်ကိုထိပါသလိုလက်ရှိအရသာအစိုးရကိုအကြအတဲဖြစ်အောင်စစ်တပ်ကတွန်းပို့သလိုဖြစ်နေကြောင်းသတင်းမီဒီယာသမားတွေကဝေဖန်လိုက်ကြပါတယ် 70 Daily နေ့စဉ်သတင်းစာကိုစစ်တပ်ကအခုလိုအမှုဖွင့်တရားစွဲလိုက်တာနဲ့ပတ်သက်လို့နှစ်ဖက်ညှိနှိုင်းဖြေရှင်းတဲ့နီလန်းနဲ့ကြေအေးပြင်းရင်းချင်းကိုသာလိုလားကြောင်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီကဇွန်လ29ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ကုဇော်ဝင်းလိုက်ပါ။တော်ရရှိမြတ်ခင်ဗျာ။မူရစီဝါဆိုင်ရာမူဝါဒတွေပြင်ဆင်ဖို့မြန်မာနိုင်ငံအစိုးရတက်ကစတင်ပြီးတော့ဆောင်ရွက်နေပါတယ်။တိုင်းရင်းသားဒေသလက်နက်ကင်ပြည်ပခါတွေကြောင့်မူရစီဝါတက်ဖြစ်လုပ်ငန်းတွေမှာအဓိကအတားအဆီးတစ်ခုဖြစ်နေတယ်လို့နိုင်ငံရဲ့စီဝါရေးမူဝါဒကြောင့်လည်းမူရကုန်ကူးမှုတွေကိုရှာဖွေဖမ်းဆီးမှုလုပ်ရမှာအားနည်းလာရတယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကထောက်ပြပါတယ်။မတ်တင်ကြီးထက်ကစူးစီးတင်ပြထားတာကိုနားဆင်ပါခင်ဗျာ။
မြန်မာနိုင်ငံရဲ့မူရည်စေဝါဆိုင်ရာမူဝါဒတွေပြင်ဆင်ဖို့မြန်မာအစိုးရနဲ့ကုလသမဂ္ဂမူရည်စေဝါနဲ့ရာဇဝတ်မှုနှိမ့်နှင်းရေးအဖွဲ့ UNODC တို့ပူးပေါင်းပြီးစတင်ဆောင်ရွက်နေပါတယ်။မူရည်စေဝါထုတ်လုပ်မှုကိုတိုက်ဖျက်ရုံနဲ့မဟုတ်ဘဲသုံးစွဲမှုတွေကိုပါလျှော့ချနိုင်အောင်လှုံ့ဆော်ဖို့မြန်မာတာဝန်ရှိသူတွေကို UNODC ကတိုက်တွန်းပါတယ်။မူဝါဒတွေပြင်ဆင်ရေးအတွက်ကတော့စတင်လေ့လာသုံးသပ်နေပြီလို့မြန်မာနိုင်ငံမူရည်စေဝါတားဆီးနှိမ့်နှင်းရေးရဲတပ်ဖွဲ့ရဲ့ဌာနမှူးရဲမှူးကြီးဇော်လင်းထွန်းကပြောပါတယ်။
ခုဒီလိုနဲ့ကျွန်တော်တို့စေဝါမူဝါဒတွေပုံပြန်ပြီးတော့ဒီလာတုံးတက်ပြီးတော့စေဝါမူဝါဒပြင်ဆင်ဖို့ပေါ့နော်အဲ့ဒါလေးကျွန်တော်စာလုပ်နေတာပါကောင်းမဲ့ UNODC ရဲ့ဆွဲထားတဲ့ program အောက်မှာကျွန်တော်ဒီမူရည်စေဝါစိုက်ဖျက်ရေးဆိုတာကျွန်တော် law enforcement တခုနဲ့မရဘူးခြားဒီတုံးဆွဲမှုချောချာရေးကဏ္ဍတွေပြန်ပြိုးရေးကဏ္ဍတွေအတူတူကျမ်းမာရေးကဏ္ဍတွေကဏ္ဍတွေနဲ့ပေါင်းဆက်ဆောင်နေတယ်ဆိုတာမျိုးတွေဒါတွေ satellite ကို control လုပ်တာတခုနဲ့မရဘူးကျွန်တော် demand နဲ့ control လုပ်ဆက်နေတာမျိုး
ကုလသမဂ္ဂရဲ့2016ခုနှစ်အတွင်းကမ္ဘာမူရည်စေဝါထုတ်လုပ်သုံးဆွဲမှုဆိုင်ရာအစီရင်ခံစာကိုလည်းကုလတာဝန်ရှိသူတွေနေပြည်တော်မှာတင်လာနေကရှင်းလင်းခဲ့ပါတယ်။မြန်မာအပါအဝင်အရှိတောင်အာရှနိုင်ငံတွေဟာမက်သဖက်တမင်းဆေးပြားထုတ်လုပ်သုံးဆွဲမှုတိုးလာပြီးမူရည်စေဆွဲတာကြောင့်ကုသရသူတွေလည်းတိုးလာတယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။မူရည်စေဝါဖမ်းဆီးရမိမှုကလည်း2009ခုနှစ်ကနေ2014ခုနှစ်အတွင်း၄ဆတိုးလာခဲ့ပြီးပြီးခဲ့တဲ့ဆယ်နှစ်အတွင်းမြန်မာပါဝင်တဲ့ရွှေတရီကန်ဒေတာမှာဘိန်းဆိုင်ပြိုမှုက3ဆမြင့်တက်လာခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလည်းမူရည်စေဝါထုတ်လုပ်မှုရောဖမ်းဆီးမှုရောတိုးလာတယ်လို့မြန်မာအစိုးရဘက်ကပြောပါတယ်။ဒါပေမဲ့မူရည်စေဝါတိုက်ဖျက်ရေးလုပ်ငန်းတွေမှာတော့ပြည်တွင်းလက်နက်ကိုင်ပဋိပက္ခတွေကြောင့်အတားအဆီးဖြစ်ရတယ်လို့မြန်မာနိုင်ငံမူရည်စေဝါတားဆီးနှိမ့်နှင်းရေးရဲတပ်ဖွဲ့ရဲ့ဌာနမှူးရဲမှူးကြီးဇော်လင်းထွန်းကပြောပါတယ်
။အဲ့တော့အရင်းမြစ်တွေကတမန်အများဆုံးအဲ့မှာသူကပေါင်းဆက်ဆောင်ရွက်နေလဲဆိုတော့ဒီ arm conflict တွေရှိတဲ့ M group တွေ control လုပ်ထားတဲ့ area ထဲမှာသူတို့ကသွားပြီးတော့ protection site တွေအဲဒီမှာသူကရှိနေတာမျိုးတွေရှိတယ်။နောက်တစ်ခုဒီ protection တွေကိုဖြစ်ဖို့အတွက် investment လုပ်တာလုပ်တဲ့နေရာမှာကျွန်တော်တို့ organized crime တွေပေါ့။ဒီလိုသူတို့ organized crime ပုံစံမျိုးဖြစ်တဲ့ဟာတွေအကုန်လုံးကအဲဒီဘက်မှာရှိတဲ့အတွက်အရင်းမြစ်ကိုပေါ်ထုတ်တဲ့နေရာပေါ့။ဒီ arm conflict area နဲ့ arm control နဲ့ပေါင်းဆက်ဆံနေတာပေါ့။ဒီ conflict ကဘာတလို့ conflict area တွေကိုကျွန်တော်တို့ law enforcement မရောက်နိုင်ဘူးမရောက်နိုင်တော့ကျွန်တော်တို့ဒီမှာဖြစ်တဲ့ခဏရင်းမြစ်တွေဖြူခွဲဖို့ပေါ့နော်ရင်းမြစ်ရှိတဲ့နေရာတွေကိုသွားပြီးတော့ဆောင်ရွက်ထောက်လှမ်းဖို့အဲပြီးတော့ဒီနေရာတွေကိုအခြေယူဖို့ကိစ္စတွေမှာကျွန်တော်တို့ခက်ခဲရှိတယ်ဒါကတော့ဒါဖြစ်နေရင်းမှတ်မှတ်ရှိတယ်ခက်ခဲ ာတစ်ခုကဘာပါလဲဆိုတော့ကျွန်တော်တို့ဒီလူငယ်စီဝါနဲ့ trade ကုန်သွယ်ရေးဆက်နွယ်မှုပေါ့ trade development နဲ့ trade policy တွေရပေါ့နော်ဒီနိုင်ငံတို့ရဲ့ economic growth ဖြစ်ဖို့အတွက် restriction တွေကျွန်တော်တို့ release လုပ်လာတာရှိရအောင် restriction တွေ release လုပ်လာတဲ့အများဓမ္မအားနည်းလာလဲဆိုတော့ကျွန်တော်တို့ inspection မှာအားနည်းလာတာပေါ့ inspection မှာအားနည်းလာတဲ့ဖြစ်တဲ့အတွက်ဒီလူငယ်စီဝါdrug trafficking မှာပေါ့ကွာ illicit trafficking နဲ့အကုန်လုံးကအဲ့ဒီ kind စီဒါမှမဟုတ်အဲ့ဒီကအတ္တိစီပုံပြီး advantage ရတာပေါ့ဒီအတွက်ကျွန်တော်တို့ကဒီမှာကျွန်တော်တို့စိတ်ကောင်းမှုပါစစ်ဆေးတဲ့ဟာတွေမှာကျွန်တော်တို့စိတ်ကောင်းမှုတွေက trade ပဲပတ်သက်လို့
တိုင်းရင်းသားလက်နက်ကင်ပဋိပက္ခတွေအပြင်နိုင်ငံရဲ့စီးပွားရေးမူဝါဒအကြောင်းလဲမူရဲ့ဂုံကူးမှုတွေတရားမဝင်ကုန်သွယ်မှုတွေကိုစီးစစ်တာမှာလစ်ဟာမှုတွေရှိလာတယ်လို့ထောက်ပြပါတယ်မူရစီဝါထုတ်လုပ်မှုတွေကတိုင်းရင်းသားလက်နက်ကင်တွေထင်းချုပ်တဲ့ဒေသတွေမှာအခြေစိုက်တာကြောင့်ရန်ကုန်မန္တလေးတို့လိုမြို့ကြီးတွေမှာစိတ်ကြွဆေးပြားတန်းနဲ့ချီဖန်းစီရမိမှုတွေရဲ့အဓိကလက်သည်တရားခံတွေကိုမဖော်ထုတ်နိုင်တာဖြစ်တယ်လို့လဲရဲမှူးကြီးဇော်လင်းထွန်းကပြောပါတယ်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိတ်ဆိုင်ပြိုထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံအဖြစ်ရပ်တည်နေတာဖြစ်ပါတယ်မြန်မာပါဝင်တဲ့ရွှေသရီကန်ဒေသမှာလဲခမန်းကြီးဘိန်းကင်းအေကာပေါင်းတသိန်းခွဲကျော်ရှိနေပြီးတကမ္ဘာလုံးမှာရှိတဲ့ဘိန်းဆိုင်ခင်တွေရဲ့22ရာခိုင်နှုန်းရှိနေတာလဲဖြစ်ပါတယ်ရှင
်မတ်တင်ကြီးထိုက်ပါခင်ဗျာသူရစီမြတ်ခင်ဗျာထိုင်းနိုင်ငံချွန်ပူရီခရိုင်ချောက်စမေးဆန်လေစိတ်နခွတရားလို့ခေါ်တဲ့လေစိတ်မှာနှစ်ချီပြီးတော့လောင်ပိတ်ခံထားရတဲ့မြန်မာရေလုတ်သား3ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားအဖွဲ့ကတင်းငွေနေနေမှာတွားရောက်ကယ်ဆယ်ခဲ့ပါတယ်အကြောင်းစုံကို VOA သတင်းတောက်မတ်အေးမှာသတင်းပို့ထားတာကိုနားဆင်ပါခင်ဗျာ
ထိုင်းနိုင်ငံချွန်ပူရီခရိုင်ချောင်းစမစ်ဆန်လေစိတ်မှာရောက်စားခံရတဲ့လေလုတ်သားများစွာကိုကယ်ဆယ်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာဒီတစ်ခါမှာတော့3လကနေ3နှစ်ကျော်ကြာတဲ့အထိအဲ့ဒီလေစိတ်မှာပဲအခကျင်းွေအနည်းငယ်သာပေးပြီးပိတ်လောင်ခိုင်းစေခံထားရတဲ့မြန်မာရေလုတ်သား3ဦးကိုတင်းငွေနေနေကတွားရောက်ကယ်ဆယ်ခဲ့တာပါသူတို့တွေဟာလူကုန်ကူးမှုဥပဒေနဲ့ညှိစွန်းနေသူများဖြစ်တယ်လို့လည်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်။လေလုတ်သားတဦးကတော့အဲ့ဒီနေရာမှာနေထိုင်စဉ်တိတ်လောင်ခိုင်းစေခံရတဲ့သူတို့အခြေအနေကိုရှင်းပြပါတယ်
။ဟုတ်ကဲ့ခင်ဗျာဒီနေရာမှာဘယ်လိုလူမျိုးတွေရှိလဲဆိုတော့ဒီနေရာမှာကကျွန်တော်တို့ဗမာပြည်ကနေပြီးတော့လူတွေကိုခေါ်တင်လာပါတယ်ခင်ဗျာ။ခေါ်တင်လာပြီးဒီနေရာမှာသူတို့အခန်းအကားကိုပိတ်လောင်ထားပြီးတော့နေရာမှာပွဲစားတွေရှိပါတယ်ခင်ဗျာ။နာမည်ကြီးအဲ့ဒီလူတွေကလူတွေကိုပိတ်လောင်ထားတယ်ခန္ဓာမာခန္ဓာကားထဲမှာ14 9ရောင်း20ကိုတွက်ခတ်ထားတယ်တွက်ခတ်ထားပြီးလို့ရှိရင်ဒီထွက်မဲ့နေမှာမှဒီဘယ်ချင်းဘယ်ချင်းထွက်မဲ့ဆိုမှရှိသေးကိုတွက်ချပါတယ်ဒီနေ့က15ရက်ကြာမယ်ဆိုလို့ရှိရင်15ရက်ပြန်ဝင်လာရင်အလုပ်ပြီးတာနဲ့ပြန်ပြီးတော့အခန္ဓာကားထဲမှာတွက်ခတ်ထားပါတယ်ခင်ဗျာတွက်ခတ်ထားပြီးမှသူအလုပ်ချိန်ပြီးပြန်ထွက်ရတဲ့အချိန်ကျမှပြန်ပေးဆက်ပါတယ်ပြီးတော့နောက်ချက်လေသားတွေကိုအခကျင်းဝင်မပေးဘဲမူရဲ့စေဝါပဲပေးပြီးတော့မိသားတွေကိုအခကျင်းွေအရင်မပေးခင်မူရစေဝါတွေပဲတော့သူတို့ကသုံးဆဲခိုင်းနေပါလေခင်ဗျာ
နောက်ထပ်လေလုတ်သားတူကတော့ကျမ်းမာရေးမကောင်းတာတော့ထွက်လို့မရတဲ့လေလုတ်သားတွေရဲ့အခြေအနေတွေကိုရှင်းပြပါတယ
်အဲ့ပေါ်ကျွန်တော်ကဘယ်လိုလဲဆိုတော့ကျွန်တော်ကျန်းကားလည်းမတက်ပါတော့ကျွန်တော်ဗမာသားဆိုတော့ဒီရိုးရိုးဆိုတော့ကျန်းကားလည်းမတက်သူတို့အချောင်းလွတ်သွားမရဘူးဆိုတော့ဗောနောဗမာသွားမလာမရဘူးဘုရားသေးတော့သုံးဆွဲအလုံးလုံးအချိန်တန်နေအေးလေပြန်ထွက်အဲ့လိုကျွန်တော်ဘလိုပဲဖြစ်ဖြစ်ကျမ်းမာရေးမကောင်းလို့တော့မထွက်မရပေါ့
နောက်တစ်ဦးကတော့သူ့မျက်စိရှေ့မှာကြုံတွေ့ခဲ့ရတဲ့ထိတ်လန့်စရာမြင်ကွင်းတွေကြောင့်မနေထိုင်ရတော့ဘူးလို့ဆိုပါတယ
်နှစ်နှစ်ကျော်သွားပါပြီကျွန်တော်တွေ့နေရတာတွေကိုသူတို့တက်ထက်တာ၃လောက်ရှိသွားပြီကျွန်တော်အဲ့ဒါကျွန်တော်လည်းမနေရတော့ဘူးသူတို့ကငွေတွေဝါတာ၃ရရယ်ဒီလူမိုက်ပေါ်ရမလား
သူတို့တွေကိုကယ်ဆယ်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတော့ကယ်ဆယ်ချိန်မှာအလုသမားတွေကိုပိတ်လောင်ခိုင်းစေထားသူတွေကရောအလုသမားတွေကတောင်းဆိုချက်အရရဲတွေကိုခေါ်မလာပါဘူးဆိုတဲ့သဘောတူညီချက်နဲ့တွားရောက်ခုံယူခဲ့ရကြောင်းအလုသမားတွေရဲ့ဆန္ဒအရသူတို့ရဲ့အသက်အန္တရာယ်ကိုလည်းစိုးရိမ်တာရဲ့အမှုရင်ဆိုင်တာကိုလည်းမလုပ်ချင်ကြဘူးလို့ဆိုပါတယ်အဲ့ဒီနေရာကနေအငြင်းဆုံးထွက်ခွာနိုင်ဖို့နဲ့နောက်ထပ်အလုရွှေ့ပြောင်းလုပ်ချင်တာကြောင့်ခေါ်ထုတ်လို့ရအောင်ပဲစ조사ခဲ့ရတယ်ဆိုပြီးတွားရောက်ကယ်ဆယ်ခဲ့တဲ့ဦးဆိုင်အေးကပြောပါတယ်
သူတို့လည်းကျွန်တော်တို့ပြန်ပေးလိုက်တာဆိုတဲ့အခါကျတော့သူတို့ကမခေါ်လာနဲ့ခေါ်လာလို့ရှိလို့ရှိရင်တောင်းမယူပေါ့ကျွန်တော်ရဲတွေခေါ်လာလဲဆိုလို့ရှိရင်ကျွန်တော်တော့ဒီစားရတော့ကျွန်တော်လွတ်မှာမဟုတ်တော့ဘူးကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့သူတို့ကဒီဘက်မှာလူမိုက်တွေများတယ်။ဝီစီဝါ30တဲ့လူတွေအများပေါ်တယ်။အခုကိုရအောင်ပြန်တုပ်တဲ့နေတာမှကျွန်တော်ရွေးလာခဲ့ရတယ်။နောက်ပြီးတော့တခြားနေရာမှာလည်းအလုပ်သွားလို့လို့တရားဥပဒေတိုင်းရေးဆိုင်ရမယ်ဆိုလို့ရှိရင်သူတို့မနေဘူးလေနှစ်တည်ချာသွားမယ်အိမ်ကလည်းဟိုလောအကားနဲ့ငွေကိုပြန်မပိုးနိုင်ပဲနေမယ်ပေါ့နော်ကျွန်တော်တို့တွေ့ကြုံလာတဲ့အဲတွေ့ကြုံနေတယ်မှာလဲဒီလိုပဲထိုင်းနိုင်ငံဥတွေလည်းဆိုလို့ရင်ဆိုင်နေရတာဆိုလို့ရှိရင်ဒါအများကြီးတွေ့ကြုံပေါင်းလည်းများပါပြီဆိုတော့ကျွန်တော်တို့ဒီက ဖြစ်နိုင်တဲ့နည်းနဲ့ပဲကျွန်တော်တို့ကူညီကဲထုတ်လာပေးခဲ့ရတယ
်။ထိုင်းနိုင်ငံတွင်းမှာအလုပ်လုပ်ကင်နေတဲ့မြန်မာရေလုပ်သားတွေကတော့အခုလိုမျိုးအဖြစ်တင်နဲ့အများဆုံးကြုံတွေ့နေရတာပါ။သူတို့တွေဟာရေလုပ်သားအဖြစ်အလုပ်လုပ်ခွင့်ပန်းရောင်ကတ်တည်ရှိပေမဲ့အလုပ်သမားတွေဟာလွတ်လပ်စွာသွားလာခွင့်မရပဲမလုပ်ချင်တဲ့အလုပ်တွေမှာပိတ်လောင်ခိုင်းစေခံရတာပါ။မကြသေးခင်တုန်းကတော့မြန်မာနိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံ၃ရက်တာခီးစဉ်တွင်မှထိုင်းဝန်ကြီးချုပ်နဲ့သဘောတူစာချုပ်များလက်မှတ်ရေးထိုးခဲ့ပြီးရေလုပ်သားတွေကိုလည်းအများနည်းတူအကျိုးခံစားခွင့်တွေပေးဖို့ဆိုတဲ့အချက်တစ်ချက်လည်းပါဝင်ခဲ့ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။တော်ရချင်းတို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းတိုမီတာ32 40 48တို့အပြင်လိုင်းတိုမီတာ90နဲ့လိုင်းလံမီတာ190တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနားဆင်ရမယ့်ထဲမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်အင်္ဂလိပ်စာသင်ခန်းစာစာရိုက်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပ
ါပထမတော့ကျွန်တော်လူမျိုးတွေကိုအလုံးမခန့်ကြဘူးပေါ့ဗျာစကားနားမလည်ဘူးဘာညာပေါ့
ဒါကတော့တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်မှာကြားမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးခြင်းပါတယ် Thai need attitude adjustment on migrant labor ရွှေပြောင်းနေထိုင်သူအလုပ်သမားတွေပေါ်ထားတဲ့ထိုင်းရဲ့စိတ်ထားတွေကိုပြုပြင်ဖို့လိုနေပြီဆိုတဲ့ခေါင်းစဉ်နဲ့ထိုင်းနိုင်ငံတို့ The Nation သတင်းစာမှာ Fraft Rujiwanaron ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြရမယ်ဆိုရင်တော့လွန်ခဲ့တဲ့သတင်းပတ်အတွင်းအလွန်အခြေခံကျတဲ့လူမှုဖူလုံရေးအခွင့်အရေးတွေတောင်းဆိုမှုကြောင့်မြန်မာရွှေပြောင်းအလုပ်သမားတွေကိုထိုင်းလူမှုကွန်ရက်ဆမင်နာတွေပေါ်မှာဝေဖန်တိုက်ခိုက်မှုတွေရှိခဲ့ပြီးမြန်မာအလုပ်သမားတွေကိုယ်အိမ်ကိုပြန်ကြပါလားဆိုပြီးတော့ပြောဆိုတာမျိုးတွေတောင်းရှိခဲ့တယ်ဆိုပြီးတော့အစချီရေးသားထားပါတယ်မြန်မာအလုပ်သမားတွေဟာကြုံတော့ကြုံခဲ့နိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့အလက်ပတ်ခီးစဉ်တွင်အခုလိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်။သူတို့တောင်းဆိုတာကအလုပ်သမားမှတ်ပုံတင်အတိတ်ထက်မှန်ပြုလုပ်ပေးဖို့ထိုင်းနိုင်ငံရဲ့အခြေခံလောက်ခလာစာတရက်ဘတ်300ပေးဖို့နိုင်ငံတွင်းလွတ်လပ်စွာခီးသွားလောက်ခွင့်ပေးဖို့အစိုးရနှစ်ရက်ကြာမှအလုပ်သမားငှားရမ်းအသုံးပြုဖို့နဲ့သူတို့ရဲ့ကလေးတွေရဲ့ပညာရေးကျန်းမာရေးဆောင်ရွက်မှုစတာတွေဖြစ်ပါတယ်။တကယ်အခြေအနေမှန်ကိုကြည့်ရင်ထိုင်းနိုင်ငံဟာအခြေခံလောက်ခလာစာကိုတည့်ရက်ဘတ်300တတ်မှတ်ထားပြီးဖြစ်ပါတယ်။မိဘဖြစ်သူတွေဟာတရားဝင်စနစ်တကျအတိုင်းအတိမတ်ပြုမှတ်ပုံတင်ထားပြီးသားဆိုရင်ကလေးတွေရဲ့ပညာရေးနဲ့လူမှုစောင့်ရှောက်ရေးတွေကိုပေးဖို့အတွက်ခွင့်ပြုထားပြီးလည်းဖြစ်ပါတယ်။တခြားတောင်းဆိုထားတဲ့အချက်တွေကလည်းနားလည်ပေးလို့ရတာတွေဖြစ်ပါရဲ့နဲ့ဘာကြောင့်များစိတ်ဆိုးဒေါသထွက်နေကြရတာလဲဆိုပြီးတော့မေးခွန်းထုတ်ရေးသားထားပါတယ်။ပြည်ပမှာအလုတ်သွားလုံနေကြတဲ့ထိုင်းနိုင်ငံသားတွေဆိုရင်လည်းအခြေခံလစာမရတဲ့အခါကျန်းမာရေးဆောင်ရွက်မှုတွေမရကြတဲ့အခါဒီလိုမျိုးအလားတူတောင်းဆိုကြရမှာပဲလို့យေတာထားပါတယ်ပြစ်တင်ဝေဖန်ရေးတွေမလုပ်ခင်သူတို့နေရာကနေကြည့်တင်နေသူတို့ရဲ့တောင်းဆိုတာတွေချိုးချောင်းစီလျော်မှုရှိရလားဆိုတာကိုစင်ញင်တဲ့နဲ့စသဖြင့်យေတာထားပါတယ်ပြစ်တင်ဝေဖန်မှုတွေရှိနေတဲ့တိုင်အောင်ဒေါ်အောင်ဆန်းစုကြည်ဟာရိုဟင်ဂျာတွေအတွက်မျှော်လင့်ချက်ပေးနေတော့မှာပဲ despite criticism Suji offers hope to Rohingya ဆိုပြီးတော့ဆောင်းပါးရှင်လဝီဝင်းရေးသားထားတဲ့ဆောင်းပါးကို AWD online မှာဖတ်ရှုရပါတယ်။တစ်ဖက်နဲ့တစ်ဖက်လူသားတွေလို့ရှုမြင်ကြမယ်။အပြန်လှန်လေးစားမှုတွေရှိကြမယ်ဆိုရင်ပြဿနာကဖြေရှင်းလို့လွယ်ပါတယ်။ဒါပေမဲ့တစ်ဖက်ကတစ်ဖက်ကိုလူရမသွင်းမှုဆိုရင်တော့အဖြေရှာဖို့ခက်ပါလိမ့်မယ်။အဲ့ဒီလိုအခြေအနေမျိုးရခိုင်ပြည်နယ်မှာကြုံနေရပြီးတော့မြန်မာနိုင်ငံအနေနဲ့လူခွင့်ရေးဖောက်ဖျက်နေပါတယ်ဆိုပြီးတော့ကုလသမဂ္ဂစွပ်စွဲတာကိုခံနေရပါတယ်ဆိုပြီးအစချီရေးသားထားတာပါ။ရိုဟင်ညာတွေဟာမွတ်စလင်ဘာသာဝင်တွေဖြစ်တဲ့ဒေသခံရခိုင်နေထက်ပိုးပြီးတော့အသားမဲတယ်။သူတို့ဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကနေတရားမဝင်ဝင်ရောက်လာတဲ့ဘင်္ဂလီတွေဖြစ်တယ်ဆိုသလိုသူတို့ကိုသူတို့ရိုဟင်ညာတွေဖြစ်တယ်လို့ပြောနေကြတဲ့လူဖွဲ့စည်းနှစ်ခုပေါင်းစည်းပေးဖို့အတွက် UN ရောမြန်မာအစိုးရကပါမတတ်နိုင်ကြဘူးလို့ထောက်ပြထားပါတယ်။နိုင်ငံတော်သမ္မတရုံးရဲ့ပြောခွင့်ရသူဦးစော်ထီးကတော့အရင်အစိုးရလက်ထက်တုန်းကအိုးအိမ်ဆွန့်ခွာထွက်ပြေးသူတွေကိုထားတဲ့စခန်းတွေမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတာကိုဝန်ခံခဲ့ပြီးအစိုးရအသည့်အနေနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်နေပြီး ဒီကိစ္စကိုကင်တွဲလှုပ်ဆောင်နေတဲ့အချိန်အတွင်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အတင်းကျပ်လှုပ်ဆောင်နာမျိုးတွေမလုပ်ကြဘူးတောင်းဆိုထားတယ်လို့ရေးသားထားပါတယ်။ဒေါ်ဆန်းစုကြည်ကဘင်္ဂါလီဆိုတာရောရိုဟင်ညာဆိုတဲ့စကားကိုပါရှောင်ကျဉ်ပြီးတော့ရခိုင်ပြည်နယ်မှာနေထိုင်တဲ့မွတ်စလင်အတိုင်းဝိုင်းဆိုတဲ့စကားရက်ကိုအသုံးပြုဖို့ချပြခဲ့ပေမဲ့နှစ်ဖက်စလ Tuma Asuya Nine, Subuya would Lemakanya, who sat up in Yida Tabare, Bisongu, Elaudi Dog Ogma, Pashulu, Yabarekmia.
ဒီပေါင်းများစွာယူယူနေတဲ့မြမကျမ်းမာရေးဆောင်ဆောင်မှုစနစ်ကြောင့်ပြည်သူတွေမှာထိခိုက်နစ်နာတာတွေရှိနေသေးပါပြည်သူတွေအားထားလို့တဲ့ကျမ်းမာရေးစနစ်တည်းရဖြစ်လာအောင်ဘယ်လိုများပြုပြင်ပြောင်းလဲကြပါမလဲပြည်သူတွေကြားမှာရောဘယ်လိုအခက်အခဲတွေကြုံတွေ့နေကြရသလဲဆိုတာအခုလာမယ့်အင်္ဂါနေ့ည
1-800-232-9999
Piece of cake.
So, Salungbanga P I E C E, Piska, bind by O F of C A K E, Kaka, Kimu, Suro, Zwakunye, Daya, Dibega, Kimu, the chat, Damam Ho, Kimu, don't pipari. Didomi idiom, Dibegale, Shinelu, Suyamaba, Kimu, Suro, Winidui, Mingla Zoundri, Sadapin, a canadu, ma, Mabai and Pide. တိတ်ကိုချုံမင်းတဲ့ရတာရှိတဲ့မုံမျိုးဖြစ်တာမို့လေလူတွေကြိုက်တာတေးကြစရာနှစ်သက်တာဆိုတော့တခုခုခိုင်းလို့လောက်ရမယ့်တာဝန်ကိုကိတ်မှုလို့သဘောထားရင်လုတ်ပေးရမယ့်လူတွေအပန်းမကြီးပဲလိုလဲလေးနဲ့လုတ်ပေးနိုင်တာမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်တနည်းတော့လိုလိုချင်ချင်နဲ့လုတ်ပေးတာလုတ်ပေးရမှာအပန်းမကြီးတာတိတ်ကိုလွှဲတာကိုဆိုလိုပါတယ်ဒီသုံးနှစ်ပတ်သက်လို့
The report for my bosses today was a piece of cake. I finished it in a few minutes. The report for my bosses today was a piece of cake. I finished it in a few minutes. Piece of cake.
မြန်မာနိုင်ငံမှာ CYA ရင်းနှီးမြှုပ်နှံကြဖို့အတွက်အမေရိကန် community အနေနဲ့စိတ်ဝင်စားမှုရှိပေမဲ့ CYA ပိတ်ဆို့မှုအပဝင်တခြားစိန်ခေါ်မှုတွေအများပြားရှိနေသေးတဲ့အတွက်လက်တွေမှာရင်းနှီးမြှုပ်နှံမှုတွေထင်သလောက်ရောက်မလာခဲ့တာဖြစ်တယ်လို့အာဆီယံအမေရိကန် CYA ကောင်စီရဲ့တွဲပယ်မန်နေဂျာကုလှဖုံးမြင့်ကပြောပါတယ်ကုလှဖုံးမြင့်ကိုဆက်သွယ်မိမန်းထားတဲ့အပိုင်းနှစ်ကိုအခုတစ်ပတ် CYA ကဏ္ဍမှာ ကိုယ်စားဝန်လှိုင်ကတင်ပြထားပါတယ်ခင်ဗျာ
ကတင်မြောက်တဲ့ဟိုအရတအစိုးရတက်လာပြီဆိုတော့ဒီနောက်ပိုင်းအရင်အစိုးရတွေနဲ့ရှင်လို့ရှင်ရင်ကိုကြဲမြင့်လို့ရှိကိုဆက်သွယ်လာတဲ့ဒီအမေရိကန်ကုမ္ပဏီတွေကသူတို့အနေနဲ့မြန်မာနိုင်ငံနဲ့ဝင်ပြီးတော့စီးပွားရေးလုပ်ကိုင်မှုအခွင့်အလမ်းနေပုံများလာတယ်လို့ထင်သလားနောက်ပြီးတော့ဒီအစိုးရပြောင်းပြီးတဲ့နောက်မှာကောဒီဟိုဆက်သွယ်လာတဲ့ကုမ္ပဏီအရေးတက်ဟာအရင်အစိုးရလက်ထက်ကနေရှင်
ပြည်သူတွေအတွက်တင်မဟုတ်ဘူးပါဘူးကျွန်တော်ဒီနိုင်ငံတကာအားလုံးကရောဒါဟို ဟိုကောင်းမွန်တဲ့ပေါ့နော်မြန်မာနိုင်ငံပို့ပြီးတော့တိုးတဲ့ကောင်းမွန်တဲ့လမ်းစဉ်ကိုရှင်ရှောင်းနေဆိုတာအကုန်လုံးကလက်ခံပြီးတော့ဟိုကြိုးဆိုကြပါတယ်အဲ့ချိန်တစ်ချိန်တည်းမှာပဲဒီဒါတော့ NAD set ခွဲမဟုတ်ပါဘူးပဲဒီ developing country ပဲတိုးတဲ့ဆဲနိုင်ငံပဲတိုးတဲ့ဆဲနိုင်ငံမှာမဆိုပါဟိုမျိုးဆိုရပြောင်းလဲမှုတွေနော်တိုးတဲ့မှုတွေရှိသေးရောစိန်ခေါ်မှုတွေလည်းအများကြီးရှိနေမှာပါပဲအဲ့တော့အဲ့ရှိနေတဲ့စိန်ခေါ်မှုတွေထဲမှာနံပါတ်1အရေးကြီးဆုံးကတော့ကျွန်တော်ခုနပြောလို့ပေါ့ infrastructure ဆိုရက်ဒီလမ်းမဆက်သွယ်ရေးတွေနော်တနည်းအားဖြင့်နေရာတည်ယူပို့ဆောင်ရေးတွေမှာလွယ်ကူမှုအဲ့ဒါနံပါတ်1ခင်ဗျာနောက်တစ်ခုကကြတော့အခုကျွန်တော်တို့ဟိုပြောလာတာကတော့ဒီ human capacity ပေါ့နော်ဒီသူတို့ဝင်လာမဲ့လုပ်ငန်းတွေရဲ့လုပ်ငန်းဆောင်ရည်နဲ့ညီညာတဲ့လူသားအရင်းမြစ်ပေါ့ဒီသူတို့ဝင်လာတဲ့လုပ်ငန်းနဲ့ဆက်ဆက်ပြီးတော့ညီညာတဲ့ဟိုပညာရေးနော်လုပ်ငန်းဆောင်တာလုပ်တတ်မှုတွေပေါ့နော်ဒါကိုရှိရဲ့အောက်ရှိဖို့ဘယ်ဘာဒါတို့ရဲ့ second challenge ပေါ့နော်အခုကကြတော့ extension လေးခင်ဗျအခုနဟိုရင် American စီးပွားရေးတွေကသူများဒီပြည်နိုင်ငံစီးပွားရေးတွေနဲ့မတူတဲ့တခုကကြတော့ဒီခုန SDN list တို့လိုမျိုးဒီ reporting requirements တို့လိုမျိုး American အစိုးရဘက်ကကိုပဲတတ်မှတ်ထားတယ်သူတို့ကန့်သက်ချက်တွေအများကြီးရှိနေတယ်ခင်ဗျအခုတော့ပြီးခဲ့တဲ့လပိုင်းက sanction တွေကိုဖြေလျှော့ရတဲ့မှာ ban 3ခုပါသွားတယ်အဲ့တုံးခုပါရဲ့ဥစားကတော့အခုတို့နည်းနည်းရှင်းပြအသက်ရှင်ချောင်းသွားတာပေါ့ဗျာဒါပေမဲ့အဓိကအဖြစ်ဒီ SDN ဆိုပြီးတော့တို့တတ်မှတ်ထားတဲ့ပုံကိုယ်လေးနဲ့အစီအစဉ်မလုပ်ရဘူးဆိုတဲ့ဟာတခုကတော့တို့မှာအနောက်သွားသိမလုပ်ဘူးဖြစ်နေရခင်ဗျာဘာဖြစ်လို့လဲဆိုတော့ SDN ဆိုတာအခု Dragon ဆိုရတတ်မှတ်တာတော့ဒီအရင်ကနားဖအစိုးရနဲ့ပတ်သက်ပြီးတော့စီးပွားရေးတိုးတက်မှုအများကြီးရှိသွားတဲ့ပုံကိုယ်လေးကိုတို့ကအခုလောမှာ SDN list ကိုထည့်ထားပြီးတော့ဒီ American နိုင်ငံစီးပွားရေးနဲ့လုံးလုံးခွင့်မပြုဘူးဆိုတာလုပ်ထားတယ်ပေါ့နော်ဒါပေမဲ့အဲ့ဒါအဲ့ဒီ SDN နဲ့ပတ်သက်ပြီးတော့မြန်မာတွင်းမှာရှိနေတဲ့လုပ်ငန်းကြီးတွေက80ရာခိုင်နှုန်းရှိတယ်လို့ကျွန်တော်တင်ပြရတာခင်ဗျအဲ့တော့အဲ့ဒီ80ရာခိုင်နှုန်းနဲ့မထီမညီအောင်လို့ဟိုရှောင်သွားပြီးတော့လုပ်နေရတဲ့အလုပ်ကတော်တော်ဟိုရင်ကောင်းချက်ဖို့ကောင်းတယ်ဒါပေမဲ့ဒီချိန်ထဲမှာပဲဟိုရင်ခုနပြောလို့ပေါ့ဖြည်းဖြည်းချင်းစီတိုးတက်ရမယ်တိုးတက်မဲ့နိုင်ငံတစ်ခုဖြစ်နေတဲ့အတွက်ဒီ SDN ကြီးမရှိတော့ရင်တော့မှာပဲခုနပြောလို့မျိုး infrastructure နဲ့ဒီလိုဆိုရင်အရင်ကြီးကိစ္စတွေမှာလိုအပ်နေရမျိုးရှိနေသေးတဲ့အတွက်အခုက SDN list အကုန်လုံးကြောက်သွားတဲ့နောက်မှာပဲဒီစီးပွားရေးအကုန်လုံးကရှင်ဟုံပြင်းစွာနဲ့ဝင်လာလို့ရအောင်မှမဟုတ်သေးပါဘူးခင်ဗျာ
ဒီမှာပြီမှာတော့လူတူကတင်မြောက်တဲ့ဟိုတကယ်ကိုဟိုပွင့်လင်းမြင်သာတဲ့အယတ္တဒီမိုကရေစီအစိုးရတက်လာပြီဆိုတော့ငါတို့လိုနိုင်ငံခြားကုမ္ပဏီတွေအတွက်လည်းအရင်ကတကားတွေပိတ်ထားခဲ့တာအခုတကားတွေပွင့်သွားပြီးတော့အရင်ဦးသိန်းစိန်အစိုးရတုန်းကတော့ဒီစစ်တပ်တပိုင်းအစိုးရဆိုပြီးနိုင်ငံတကာလည်းတတ်မှတ်ထားတယ်ပြည်သူလူထုကလည်းတတ်မှတ်ထားတော့စီးပွားရေးလုပ်ကိုင်မှုအခွင့်အလမ်းတော့ကြီးမကောင်းဘူးပေါ့ဒါပေမဲ့အခုလိုမျိုး NLD ပါတီဥဆောင်တဲ့အယတ္တအစိုးရတက်လာပြီဆိုတော့ဒီအစိုးရနဲ့ဆိုရင်တော့ပို့ပြီးတော့စီးပွားရေးလုပ်ဖို့အခွင့်အလမ်းတွေပို့ရှိမှာပဲလို့အဲ့လိုမျိုးအမြင်နေရှိကြသလား
စိတ်ဝင်စားမှုကတော့ကျွန်တော်ပြောမယ်ဆိုရင်2012ခေတ်ကပေါ့နော်2012ဒီဟိုဓမ္မဥဒိန်စိန်အစိုးရခေတ်ကတည်းကဒီကျွန်တော်တို့ပထမဦးဆုံး business mission ကိုကျွန်တော် US ASEAN လောက်လိုက်တဲ့အချိန်မှာတည်းကဒီကုမ္ပဏီအများကြီးပဲရောက်လာပြီးတော့မြန်မာနိုင်ငံမှာဟိုဘယ်လို industry တွေဘယ်လိုမျိုးလုပ်ငန်းကိန်းငန်းတွေဖြစ်နိုင်မလဲဆိုတော့စိတ်ဝင်စားမှုအများကြီးရကြတယ်ဒါပေမဲ့အခုကျွန်တော်ပြောသွားတဲ့အဲ့စိတ်ဝင်စားမှုတွေကတကယ်အနောက်ကနေငွေကြေးနဲ့လိုက်ပြီးတော့ရင်းနှီးမြှုပ်နှံဒီဆိုတာမဖြစ်လာသေးဘူးခင်ဗျာဘာလို့မဖြစ်လာသေးလဲဆိုတော့ခုနပြောသွားတဲ့အဲ challenges တွေပေါ့နော်ခုနပြောတဲ့စိန်ခေါ်မှုတွေကအများကြီးရှိနေသေးတဲ့အတွက်မဖြစ်လာသေးဘူးဒါပေမဲ့ချိန်ထဲမှာပဲအခုဒီဟိုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ energy အစိုးရတက်လာတော့သူတို့ဘက်ကနေပို့ပြီးတော့ number 1စိတ်ဝင်စားမှုရှိလာတာဘာလို့လဲဆိုတော့အစိုးရချင်းဆက်ဆံမှုကပို့ပြီးတော့အားကောင်းလာတယ်ပို့ပြီးတော့အားကောင်းလာတဲ့အလျောက်နိုင်ငံရေးအကောင်နိုင်ငံရေးဆက်ဆံမှုအကောင်တာကနေအနောက်ကနေစီးပွားရေးဆက်ဆံမှုအကောင်တာလိုက်မယ်လို့ကျွန်တော်တို့တွေ့ချက်ထားပါတယ
်အခုဆိုလို့ရှိရင်ဟိုအရင်စစ်ဆိုးရလက်ထက်ခရေကမြန်မာပြည်မှာဝင်ရောက်ပြီးတော့စီးပွားရေးလုပ်ကင်ကြတဲ့ဟိုအများစုရင်းနှီးမြှုပ်နှံကြတဲ့ကုမ္ပဏီတွေဟာတရုတ်တို့အိန္ဒိယချင်းထိုင်းနိုင်ငံတို့ဒီစင်ကာပူတို့ဒီဒေတာတွင်းရနိုင်ငံတွေကများတယ်ဂျပန်တောင်တလောက်မရှိဘူးဆိုတော့သူတို့တွေကဘာလို့အခုလိုမျိုးဟိုဗမာပြည်မှာစစ်ပွားရေးလုပ်နိုင်တယ်လဲဆိုတော့တချို့ပြောကြတာကတော့ဒီဟိုအရင်စစ်ဗိုလ်ချုပ်စစ်ဗိုလ်တွေလက်ထက်တုန်းကသူတို့ဒါစစ်ဗိုလ်တွေသဘောကျအောင်နည်းနည်းလှထုတ်နိုင်တယ်ဆိုလို့ရှိရင်သူတို့ဒီစစ်ပွားရေး contract တွေအလုပ်လုပ်ခွင့်တွေရပါမစ်တွေရတာပဲပေါ့နော်ဟိုကိုကျက်မြင့်တို့ဒီ US ASEAN Business Council အနေနဲ့ရောအဲ့ဒီလိုမျိုး American ကကုမ္ပဏီတွေမြန်မာနိုင်ငံထဲကိုဘာကြောင့်မရောက်ကြတာလဲဆိုတဲ့အပေါ်မှာဘယ်လိုသုံးသပ်မိတယ်လဲ
ဟုတ်ကဲ့ခင်ဗျာဘာလို့ဆိုတော့ခုနကကိုပြောသွားသလိုပါပဲ
င်ကျွန်တော်တို့ဒီကုမ္ပဏီတွေကမဝင်တာဝင်သေးတာတော့မဟုတ်ပါဘူးเนาะဝင်နေပြီးပြီးတော့စိတ်ဝင်စားမှုကလည်းမြန်မာနိုင်ငံပေါ်မှာအများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကအခုဒီရေဒိုမကြည့်ဘူးခင်ဗျာအရေးရှိကိုကြည့်ရပါတော့ရေဒိုကြည့်ရင်တော့ခဲ့တာကျွန်တော်တို့အများကြီးညရယူပြီးထွက်ပေါ်ကြံခဲ့တာကြံခဲ့ပြီးသူကြံခဲ့တာပြီးသူပြဿနာပေါ့ဒါမျိုးကိုကျွန်တော်ကိုယ်ကအာမပေးဘူးကျွန်တော်တို့ဖွဲ့စည်းရတယ်အာမပေးဘူးခင်ဗျာဘာလို့ကျွန်တော်တို့ကြည့်မယ်ဆိုရင် long term win ဒီလိုတစ်ခု win လုပ်ပြီးဆိုရင်လည်းရေရှည်နှစ်ဦးနှစ်ဖက်အကျိုးရှိမယ်ပေါ့နော်နိုင်ငံလည်းအကျိုးရှိမယ်စီးပွားရေးလည်းအကျိုးရှိမယ် win-win situation ဆိုတဲ့အကြောင်းမျိုးတွေကိုကျွန်တော်တို့ကြည့်ဥမာဒါကျွန်တော်တို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုပဲဖြစ်ဖြစ်တော့အဂရိလိုက်စားမှုပဲဖြစ်ဖြစ်အဲ့လိုမျိုးကိစ္စတွေမှာကျွန်တော်တို့ကဟိုဘယ်တော့မှအဲ့လိုမျိုး short ball မလုပ်ဘူးခင်ဗျာအကုန်လုံးကို standard တစ်ခုတည်းညီတယ်ပဲလောက်ပြီးတော့ဟိုရင်လောက်ပြီးတော့ကျွန်တော်တို့ဒီပေါ့နော် standard ပေါ့နော်အဲ့ဒီတစ်ခုအညီလောက်တယ်အဲ့တော့အဲ့လိုမျိုးအခုချိန်မှာအဲ့လိုမျိုးနဲ့တွက်လာရင်တော့ဒါဟိုရင်တခြားတရုတ်ကုမ္ပဏီတို့ထိုင်းကုမ္ပဏီတို့ပဲဖြစ်ဖြစ်ဂျပန်ကုမ္ပဏီတို့ပဲဖြစ်ဖြစ်လည်းချိန်ရအောင်တော့နည်းနည်းလေးကျွန်တော်ကဒီစီးပွားရေးထိုးပေါင်းမှုမှာတော့အားနည်းနေရပေါ့ဒါပေမဲ့ရေးရှိမှာတော့ဒီဟိုရင်ဒီလူဘက်ကလည်း American ကုမ္ပဏီနဲ့တွက်လို့လိုက်တဲ့အခါမှာတွက်လို့တဲ့အခါမှာအဲ့ဘက်ကဒီမှန်ကန်မှုပေါ့နော်မှန်ကန်မှုနဲ့ဒီဖြောင်းမတ်မှုလိုင်းစဉ်ကိုကြည့်ရင်တို့ဘက်ကလည်းသဘောပေါက်လာမှာပါသဘောပေါက်လာတဲ့အခါကျရင် American company ပို့ပြီးတော့မြန်မာနိုင်ငံ market မှာထိုးပေါင်းမှုရှိမယ်ဆိုတော့ကျွန်တော်တို့လည်းယုံကြည်ပါတယ်ပြီးတော့ကျွန်တော်တို့ဖွဲ့ကြည့်ရလို့ကောင်းလည်းယုံကြည်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ
်ကုသဝင်းနိုင်စီစဉ်တည်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆုံလွင့်အမေရိကန်တခွင့်အစီအစဉ်ကိုနားဆင်ကြရအောင်ပါဒီတစ်ပတ်အစီအစဉ်မှာတော့အမေရိကန်ပြည်တော်စုနယူးယောက်ပြည်နယ်အထက်ပိုင်းအော်ဘာနီမြို့ကကိုဇော်ကိုနိုင်ကမြန်မာရွှေပြောင်းအခြေချနေထိုင်သူတွေအကြောင်းကိုအောင်ကဆက်သွယ်မေးမြန်းတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
ကမ္ဘာတဝန်းဒုက္ခသည်အရေးအတွက်ဟာပြီးခဲ့တဲ့2015ခုနှစ်မှာ65သန်းကျော်တည်ရှိခဲ့ပြီးဒါဟာဆိုရင်2014ခုနှစ်ကတည်းက6သန်းနီးပါးတိုးလာတာဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဒီပြီးခဲ့တဲ့ကမ္ဘာဒုက္ခသည်များနေ့မှာသတင်းထုတ်ပြန်လိုက်ပါတယ်ကမ္ဘာပေါ်ကလူ113ယောက်မှာတယောက်ဟာအိုးအိမ်ဆုံးခွာနေထိုင်ရတာဓမ္မမဟုတ်ဒုက္ခသည်ဖြစ်လာနေပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာလည်းလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းပြည်ရင်းဆက်ကြောင်းမြန်မာနိုင်ငံသားအများပြားဟာအမေရိကန်အပါဝင်နိုင်ငံကြီးအတော်များများကိုရွှေ့ပြောင်းအခြေချနေထိုင်ခဲ့ရပါတယ်အမေရိကန်ပြည်တော်စုမှာဆိုရင်လဲ1985ခုနှစ်ကစလို့ပြောင်းရွှေ့ဝင်ရောက်အခြေချနေထိုင်သူဒုက္ခသည်ပေါင်း3000လောက်အထိရှိပြီးအဲ့ဒီထဲမှာမြန်မာနိုင်ငံသားသိန်းနဲ့ချီရှိနိုင်တယ်လို့လဲခန့်မှန်းထားကြပါတယ်ကမ္ဘာမြို့တော်ကြီးတစ်မြို့ဖြစ်တဲ့နယူးယောက်မြို့တည်ရှိရာနယူးယောက်ပြည်နယ်အထက်ပိုင်းကအယ်ဘန်နီဆိုတဲ့မြို့မှာလဲမြန်မာပြည်သားရွှေပြောင်းအခြေချနေထိုင်သူအတော်များများနေထိုင်ပါတယ်။ဒီမြို့ကန်တဦးဖြစ်တဲ့ကိုဇော်ကိုနိုင်ကမြန်မာနိုင်ငံသားတွေဒီမြို့မှာပဲချိန်လေးကစပြီးတော့နေထိုင်ကြလဲဆိုတာကိုအခုလိုရှင်းပြပါရစေ
။ကျွန်တော်ဒီရောက်တော့ပြောကျွန်တော်92ဝင်းကျင်ကစပြီးတော့ဆက်ရောက်လာတာဗျ
90ကျော်လောက်တည်းရပေါ့နော်စပြီးတော့အခြေချနေထိုင်လာကြတာဆိုတော့အခုချိန်မှာဟောဟိုအလုံးဘယ်လောက်လောက်ရှိပါလဲ
USCRI ပေါ့သူဒီုံးရဲ့ဈေးရရဆိုရင်ကျွန်တော်တို့ဒီမှာ2000ကျော်1500လောက်ရှိတယ်ကြာကလေးလူကြီးအလုံးပေါ့
နယူးယောက်ပြည်နယ်ထဲမှာဒီတခြားဘယ်မြို့တွေမှာရောဒီမြန်မာနိုင်ငံသားတွေနေကြပါလဲ
ဒီနယူးယောက်ပြည်နယ်ထဲမှာဆိုရင်တော့အများဆုံးကတော့ဒီဘက်ဖလိုကဘက်ဖလိုမှာကဒီ9000နဲ့6000ကျော်မှာရှိတယ်အဲ့တော့ဒုတိယများတာတော့ Utica ပြ Utica ကတော့4000နဲ့5000လောက်ရှိတယ
်ဟုတ်ကဲ့ဆိုတော့ဒီ New York ပြည်နယ်ဒီအထက်ပိုင်းမှာပေါ့နော်နေကြတဲ့ဒီမြို့တွေမှာပေါ့နော်ဆိုတော့ဒီပြောင်းရွှေ့အခြေချလာကြတဲ့သူတွေပေါ့ဒီမြန်မာနိုင်ငံသားတွေအနေနဲ့ရောဘဝရည်တည်ရေးအတွက်သူတို့ဘာတွေလုပ်ကြလဲ
အများစုကတော့လှုပ်ရှားမော်ဗျာကျွန်တော်တို့မျိုးလေးမှာဆိုရင်တော့ဒီမွေးရချုပ်တဲ့ဆုံးနှယုံရှိတယ်အဲ့ဒီမှာတော့ကျွန်တော်လူမျိုးတွေအများဆုံးလှုပ်ကြတာပေါ့နောက်တစ်ခုကတော့ဒီပြင်းပေါက်လိုက်ကြတယ်လုတ်တဲ့ဆိုင်ုံရှိတယ်နောက်တစ်ခုကပလင်းပုံးလေးတွေလုတ်တဲ့ဆိုင်ရှိတယ်အဲ့ဒီမှာအများဆုံးလုတ်ကြတာများတယ်ဗျကျန်တာတော့ဒီ Walmart store ဆိုင်တွေမှာနောက်ဟိုတယ်နဲ့ဒီဆေးရုံတန်ရှင်းဝန်ထမ်းတွေပေါ့ဗျအဲ့ဒီအလုပ်တွေမှာလုတ်ကြတာများပါတယ
်ဟုတ်ကဲ့ဒီရွှေပြောင်းချေချာနေထိုင်ရသူတွေဒီကြုံရတာတော့အဓိကတော့ဒီဘာသာစကားပြဿနာပေါ့ဗျာနော်ဆိုတော့ဒီအခက်ခဲကိုဘယ်လိုကျော်လွှားကြလဲခင်ဗျအ
ဓိကကျော်လွှားတာတော့အလုပ်စိုးစားမှုပဲဗျဘာသာစကားအခက်အခဲတွေရှိပြီးတော့ပထမတော့ကျွန်တော်လူမျိုးတွေကိုအလုံးမခန့်ကြဘူးပေါ့ဗျာစကားနားမလည်ဘူးဘာညာပေါ့ဒါပေမဲ့ကျွန်တော်လူမျိုးတွေကဟိုထူးထူးပြင်းတိုင်းသားတွေပေါ့ကျွန်တော်တိုင်းသားတွေကဒီ
င်ကိုဗီဇပေါ့ဗျာမွေးကလေးကဟလာဒီတောင်ရလောက်တယ်လဲလောက်တယ်ဆိုတော့သွားလာလောက်ကံမှုကဖြက်ဖြက်လဲလဲတွတ်တွတ်လဲနဲ့လောက်တာများတယ်ဗျာများတော့ဒီလောက်တဲ့ခါမှာသူတို့ရဲ့ဒီအလုပ်ပေါ်မှာဟောစိတ်ဝင်စားနေပေါ့ဗျာနောက်တစ်ခုကလည်းကျွန်တော်လူမျိုးတွေရဲ့ကျိုးနုံမှုပါတဲ့သူတို့လူကြီးပေါ့ဗျာကြီးကြရမှုဟလာဒီကြူကခိုင်းလို့ရှိရင်ကြီးကြတယ်ဟိုကပြမေးကုန်မရှိဘူးဗျာအတူရဲ့သူ့ရဲ့ကိုယ်ပိုင်အလုပ်လို့စိတ်စစ်စေတနာထားပြီးစူးစမ်းပြီးလုပ်တော့ဗျာလူတွေကပိုပြီးခန့်လာတာများတာပေါ့ကျွန်တော်တို့လူမျိုးတွေပေါ့မှာ
ဟုတ်ကဲ့ဆိုတော့ဒီအမေရိကကိုပြောင်းရွှေ့အခြေချလာကြတဲ့ဒီပထမမျိုးဆက်ပေါ့နော်အများစုကတော့ခုနလိုဘာသာစကားအကဲခဲကြောင်းရရအလုပ်တွေကိုလုပ်နေကြရတယ်ဆိုတော့ဒီသူတို့ကနေပြီးတော့နောက်ထပ်ဒီမွေးဖွားလာတဲ့နောက်မျိုးဆက်တွေပေါ့လေဆိုတဲ့အခါမှာဒီနောက်မျိုးဆက်တွေရဲ့ဘဝပိုပြီးတော့ဟိုတင်းတင်းတည်းတည်းဖြစ်အောင်လို့ဒီပညာရေးနဲ့ပတ်သက်ပြီးတော့ဘလောက်အထိအောင်ဒီပထမမျိုးဆက်ကမိဘတွေအနေနဲ့တိုက်တိုက်တွန်းတွန်းဟိုလှုပ်ဆောင်ပေးတာတွေရှိပါလေ
တိုက်တိုက်တွန်းတွန်းကတော်တော်လှုပ်ဆောင်နေတာကိုတော့ကျွန်တော်တွေ့ရတယ်ကြာဘာကြောင့်လဲဆိုတော့ဒီနိုင်ငံမှာဟိုထုံးစံရပေါ့ဗျာဒီเจ้าမသိမနေရပညာရေးစနစ်ကလည်းရှိတယ်အဲဒီပင်ကြမှုကလည်းပဲဒီထက်တန်အဆင့်ထိဟာလည်းကားတင်ရတယ်ဆိုတဲ့အတွက်ဟိုเจ้าမနေတဲ့ကလေးကမရှိသလောက်ပဲကြာကျွန်တော်အထင်မရှိဘူးထင်ပါတယ်အားလုံးတော့တို့ရဲ့ဒီတာသမီးတွေကိုတောင်းထားကြတယ်ပေါ့နော်။အော်တိုးတိုးသားသားနဲ့စာသင်ကြဖို့တိုက်တွန်းပြောဆိုတာတွေရှိတယ်။ထူးချွန်တဲ့လူတွေလည်းရှိတယ်ဗျ။ကျွန်တော်လူမျိုးတွေရဲ့တာသမီးတွေစာတော်တဲ့လူတွေကျွန်တော်ဒီမျိုးမှာရှိပါပဲ။ဥမာပြောရရင်ဆိုတော့ကင်ကရင်းဒီခူးရရဲ့သားဆိုရင်ဒါဒီရှစ်တန်းမှာဒီမီးရောက်ပြည်နယ်ထဲမှာတော့သူကဒီထော့ထမ်းပေါ့ဗျာဒီအတော်ဆုံးကျောင်းသားဆယ်ယောက်ထဲမှာပါတယ်ဗျ။အာခက်ကြမိမလားတော့ဒီဒီလူငယ်တွေကတခါဒီဟောလိဝုဒ်မှာတချင်းဆိုပြန်ပြန်မှာတော့ပါဝင်ခဲ့သေးတယ်။မှသူဆိုရင်ကသူ့ဓာတ်ပုံလေးနဲ့ကျွန်တော်ဒီမျိုးကဘတ်စကားတွေပေါ်မှာချိတ်ဆွဲရလောက်အောင်စာတော်တဲ့ကလေးပြ။အဲလိုမျိုးတော့ရှိရပေါ့လေပုံပေါ့ဗျာ
။ဆိုတော့ဒီမျိုးဆက်တွေထဲမှာရောကောလိပ်ကိုရောဘလောက်ရာခိုင်နှုန်းဆက်ပြီးတော့ဟိုသွားကြလဲ
။ကောလိပ်ကိုတက်နေတဲ့ကလေးရောတော့နဲတယ်ကြာဒီနားသွားစင်တော့ဒီထက်တန်းစိတ်မရှိကြသေးတယ်။ဘယ်လိုရောက်စားရောက်ကစားငယ်ငယ်တော့နောက်တစ်ခုဒီဒီနိုင်ငံမှာလည်း22နှစ်ကျော်ရင်ထက်တန်းနေခွင့်မရှိဘူးဆိုတော့ဇာတချို့လဲအာဒီကျောင်းထက်တန်းကျောင်းမပြီးခင်မှာပဲကျောင်းထွက်ပြီးတော့အပြင်မှာပဲပေါ့နော် GED တွေဘာတွေဝင်ဖြည့်ပြီးတော့တောင်းဆက်တနေလဲလူရှိတယ်လို့လုပ်ငန်းဝင်ဝင်နေတဲ့လူတွေလည်းရှိတယ်ကျွန်တော်တို့မြို့မှာတော့ဒီထက်တန်းအဆင့်ပေါ့ကျောင်းတက်နေတဲ့ကလေးတွေအများစုပဲကြကောလိပ်တက်နေတဲ့လူတွေကတော့တော်တော်များများတော့တက်တယ်ကြာကျွန်တော်သိရတော့ကတော့အဲ့လိုပဲကြိုးစားပြီးတက်နေကြတာပဲပေါ့နော
်ဆိုတော့ဒီမြန်မာနိုင်ငံမှာပေါ့လေအခုကြတော့ဒီနိုင်ငံရေးအခြေအနေလည်းပြောင်းလဲလာပြီဆိုတော့ဒီလိုပြောင်းလဲလာမှုကဟိုခုနဒီကိုစောကိုနိုင်တို့တို့ဒီရွှေပြောင်းအခြေချနေထိုင်သူတွေပေါ့ဘလို့ရိုက်ခတ်မှုတွေရှိလဲခင်ဗျအ
များစုကတော့ကြာဒီကိုသားသမီးကဒီမှာဟိုအခြေချပြီးတော့ရေရှည်ပညာရေးငဲ့ပြီးတော့ဟလာဒီကျွန်တော်မင်းမင်းကြီးရဲ့ဘလောက်ကကျွန်တော်လူမျိုးတွေကဒီမှာပဲအခြေချဖို့ရပါတယ်သူလူရသားသမီးပညာရေးကိုမျှော်မှန်းပြီးတော့ပေါ့မြန်မာနိုင်ငံကိုပြန်ပြီးတော့ပြန်နေဖို့ဆိုတော့ရခိုင်တို့တော့နည်းပါတယ်အနေထားကတော့ဟလာပြောင်းလဲစားပြုနေတယ်ပေါ့လေဒါပေမဲ့စိန်ခေါ်ချက်တရားတော့ကျွန်တော်တို့လည်းသိရတယ်အများကြီးပေါ့ဗျာအဲကျွန်တော်သဘောထားဆိုရင်တော့ကိုယ်မသားသမီးတွေရှိတယ်အကူကလည်းပဲဒီနိုင်ငံရေးပုဂ္ဂိုလ်ကြီးကနိုင်ငံရေးမင်းကြီးမရှိတော့ဗျာဒီမြန်မာပြည်ရင်းနဲ့ပြန်ပြီးနိုင်ငံရေးလုံးမဲ့ပါ냐ဟလာဟိုတခုခုပေါ့အဲ့ဒါမျိုးလုံးမဲ့ဒီမန်းချက်မရှိတော့သူပဲကျွန်တော်ဒီပမှာပဲကိုယ်နိုင်ငံတက်နိုင်မှာပတ်မှုပေးဦးမယ်ဆိုတော့တနာချက်တော့ရှိတော့ပေါ့ဗျာဒါမှနောက်မချိန်တော့အပြောတတ်ဘူးပေါ့လေ
ကဘာတဝင်းကဒုက္ခသည်တွေရဲ့အခြေအနေတွေကိုပုံမသတိထားမိလာစေဖို့ရည်ရွယ်ပြီးနှစ်စဉ်ဇွန်လ20နေ့ရောက်တိုင်းကဘာဒုက္ခသည်နေ့အခမ်းအနားတွေကိုပုံစံမျိုးစုံနဲ့နိုင်ငံတကာမှာဆင်နွှဲကြပါရယ်ဒီနှစ်ကြာရောက်တဲ့2016ကဘာဒုက္ခသည်နေ့ရဲ့ဆောင်မှုကတော့We stand together with refugee ဒုက္ခသည်တွေနဲ့အတူတူယက်တည်ကြမယ်ဆိုတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ကုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆုံနဲ့အမေရိကန်တခွင်အပတ်စဉ်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးထောက်ပံ့ကူညီမှုစီမံကိန်းဆိုင်ရာအမေရိကန်အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဂျွန်ခရိုယာခီးကပါကစ္စတန်နိုင်ငံကအဟာရချို့တဲ့သူတွေအတွက်ဒီလထဲမှာအမေရိကန်ရဲ့ကူညီမှုအသစ်ဖြစ်တဲ့ဒေါ်လာ30ကိုစာနှက်ရိတ်ခါတွေပေးဝေသွားမှာဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်။
အမေရိကန်ကပေးတဲ့အခုထောက်ပံ့ငွေကိုကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကပါကစ္စတန်အစိုးရကပေးတဲ့ metric တန်ချိန်26,000ဝန်းကျင်ရှိတဲ့ဂျုံတွေကိုအဟာရဓာတ်ဖြည့်ပြီးတော့တကယ်အဟာရဓာတ်ချို့တဲ့ပြက်လက်နေတဲ့သူတွေကိုပေးဝေသွားမှာဖြစ်ပါတယ် WFP အနေနဲ့အထူးသဖြင့်ပြည်ထောင်စုအစိုးရအုပ်ချုပ်မှုအောက်မှာရှိတဲ့တိုင်းရင်းသားဒေသတွေကမိသားစုဝင်တွေအတွက်တန်ချိန်6,500ကျော်ရှိတဲ့အစားအစာတွေကိုလည်းအမေရိကန်ကူညီပေးရေးအဖွဲ့ USAID ကနေပေးထားတဲ့ရန်ပုံငွေတွေကနေဝယ်ယူဖြန့်ဝေပေးမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကပါကစ္စတန်နိုင်ငံမှာငတ်မုတ်ဘေးကိုတိုက်ဖျက်ဖို့တနိဋ္ဌန်ချထားပြီးမယ်ဒီကိစ္စကိုကျွန်တော်တို့တနိုင်ငံတည်းကပဲလုပ်လို့တော့မရပါဘူးလို့မစ္စတာဂရိုဝါခီးကပြောပါတယ်ကမ္ဘာစားနပ်ရိက္ခာဖွဲ့ကြီးပါကစ္စတန်အစိုးရတို့နဲ့အတူအမေရိကန်ကလက်တွဲဆောင်ရွက်ခြင်းအပြင်ကျွန်တော်တို့ဟာပါကစ္စတန်ပြည်သူတွေကိုပို့ပြီးတော့ဂျုံမွေးဆောင်ရှောက်နိုင်ပါလိမ့်မယ်အသက်ဘေးတွေ့သူတွေကိုပို့ပြီးတော့ကယ်တင်ပေးနိုင်ပါလိမ့်မယ်နောက်ပြီးကျွန်တော်တို့တနိုင်ငံကောင်းတစ်ဖွဲ့ချင်းကောင်းလုပ်နေကြတာတဲ့အခုလိုပူပေါင်းဆောင်ရွက်တာကလူတိုင်းဝိုင်းကိုပို့ပြီးတော့ထိထိရောက်ရောက်ကူညီနိုင်ပါတယ်လို့လည်းသူကပြောပါတယ်။အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးမစ္စတာဂရိုဝါခီကအခုလိုအလှူငွေတစ်တွေပေးအပ်တဲ့အကြောင်းအစ္စလာမဘတ်မြို့က WFP ရုံးမှာ WFP ရဲ့ဌာနအမှုဆောင်ဒါရိုက်တာလိုလာကက်စထရိုရဲ့ဓာတ်ပုံပြခန်းဖွင့်ပွဲအခမ်းအနားမှာကြေညာပေးခဲ့တာပါ။အခုလိုအမေရိကန်နဲ့ပါကစ္စတန်အစိုးရတွေနောက်ပြီး WFP အဖွဲ့ကြီးတို့ရဲ့ခိုင်မာပြီးတော့မဟာဗျူဟာကျတဲ့ပူရဲဆောင်ရွက်မှုတွေဟာပါကစ္စတန်နိုင်ငံအတွင်းမှာအထူးသဖြင့်တဘာဝဘေးရောလူတွေကြောင့်ဖြစ်ရတဲ့ဘေးအန္တရာယ်တွေကြောင့်ပါထိခိုက်ခံစားနေကြရတဲ့တန်းနဲ့ချီးတဲ့ပြည်သူတွေရဲ့ဘဝတွေကိုပို့ပြီးတော့ကောင်းမွန်လာအောင်ကူညီပေးနိုင်ခဲ့ပါတယ်လို့မစ္စတာကက်စထရိုကလည်းပြောပါတယ်။နှစ်ပေါင်းများစွာ USAID ကပေးထားတဲ့ထောက်ပံ့မှုတွေကြောင့်စားနပ်ရိက္ခာပူလုံမှုအဟာရဓာတ်ပြည့်ဝမှုအပိုင်းတွေမှာပို့ပြီးတော့တိုးတက်ကောင်းမွန်လာခဲ့သလိုအဲ့ဒီလိုအမှန်တကယ်လိုအပ်နေသူတွေရဲ့စားဝတ်နေရေးနဲ့ကြံ့ကြံ့ခံနိုင်မှုတွေကလည်းတိုးတက်လာခဲ့ပါတယ်လို့လည်းသူကထည့်သွင်းပြောကြားသွားတာပါ။2010ပြည့်နှစ်ကစပြီး USAID အဖွဲ့ကြီးကပါကစ္စတန်ပြည်သူတွေအတွက်စားနပ်ရိက္ခာအကူအညီကိုအမေရိကန်ဒေါ်လာတန်ပေါင်း850နီးပါးပေးအပ်ခဲ့ပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကပါကစ္စတန်ပြည်သူတွေရဲ့စားနပ်ရိက္ခာပူလုံရေးအတွက်အခုလိုအကူအညီပေးနေရတာကိုဂုဏ်ယူဝမ်းမြောက်လျက်ရှိနေပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အာဖြစ်ပြီးတော့ VOA ရဲ့အာဘိုမဟုတ်ကြောင်းထပ်မံပြီးတော့အတိပေးလို့ပါတယ်ခင်ဗျာ။ VOA အမေရိကန်အတန်းနဲ့အင်ဂါနီမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့ရှင်းနိုင်ရင်9နာရီအထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ဂါနီမနေ့ဖက်ထုတ်လွှင့်ချက်ဒီမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံထွက်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုကြားခိုင်မာတဲ့ဆက်ဆံရေးရှိတယ်ဆိုတာကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတင်းနှံလာနေတော့ကထပ်ပြီးတော့အတည်ပြုခဲ့ပါတယ်။ EU ကထွက်မဲ့ဆုံးဖြတ်ချက်ကြောင့်နှစ်နိုင်ငံကြားရှိတဲ့ထူးခြားတဲ့ဆက်ဆံရေးဟာပြောင်းလဲသွားမှာမဟုတ်ဘူးလို့ဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဖိလစ်ဟာမန်နဲ့လန်ဒန်မြို့တော်မှာတွေ့ဆုံပြီးမှအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကယ်ရီကပြောကြားခဲ့တာဖြစ်ပါတယ်။ဗြိတိန်မှာတော့ဒီဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပါလီမန်မှာတင်းနှံလာနေတော့ကမိန့်ခွန်းပြောခဲ့တာမှာဗြိတိန်နိုင်ငံအနေနဲ့ EU နဲ့ဘယ်လိုပုံစံမျိုးနဲ့ဆက်ဆံသွားမလဲဆိုတာကိုဝန်ကြီးချုပ်တင့်နဲ့အစိုးရတက်ကဆုံးဖြတ်သွားရမှာဖြစ်တယ်လို့ပြောကြားသွားပါတယ်။ဒီချိန်ထဲမှာပဲ EU ရဲကနေထွက်ဖို့ဗြိတိန်က EU ကိုတရားဝင်အကြောင်းမကြားမချင်းဒီကိစ္စကိုဆွေးနွေးမှာမဟုတ်ဘူးလို့ပြင်သစ်ဂျာမနီနဲ့အီတလီခေါင်းဆောင်တွေကပြောကြားခဲ့ကြပါတယ်။ကမ္ဘာတဝန်းအစိုးရတွေအလှူရှင်တွေနဲ့ NGO တွေကဖွံ့ဖြိုးမှုဆိုင်ရာရည်မှန်းချက်တွေအတိုင်းပြည့်မီအောင်တိုးမြင့်မဆောင်ရွက်ဘူးဆိုရင်အခုကနေပြီးတော့2030ခုနှစ်အတွင်းမှာအသက်5နှစ်အောက်ကလေးငယ်တန်း80နီးပါးတေဆုံးကြရလိမ့်မယ်လို့ကုလသမဂ္ဂကလေးငယ်များကူညီဆောင်ရှောက်ရေးအဖွဲ့ UNICEF ကတတိပေးလိုက်ပါတယ်American ပြည်ထောင်စုဖွဲ့စည်းပုံအရခွင့်ပြုထားတဲ့အမျိုးသမီးတွေပြည်သူတွေဖြတ်ချပိုင်ခွင့်ကိုမလိုအပ်တဲ့အခက်အခဲတွေဖန်တီးပြီးတော့ဖြတ်ချလို့မရအောင်လို့နိုင်ငံထဲမှာရှိတဲ့ဘယ်ပြည်နယ်မှာမှလုပ်ပိုင်ခွင့်မရှိဘူးလို့နိုင်ငံတော်တရားရုံးချုပ်ကတနင်္လာနေ့ကဆုံးဖြတ်ပြီးတော့အမျိုးသမီးတွေရဲ့ပြည်သူတွေဆုံးဖြတ်ချပိုင်ခွင့်ကိုထပ်မံပြီးတော့အတည်ပြုပါတယ်ဒီ Texas ပြည်နယ်အပါအဝင်တချို့ပြည်နယ်တချို့ကပြဋ္ဌာန်းချက်တွေဟာဆေးပညာပိုင်းအရာမလိုအပ်တဲ့အပြင်အမျိုးသမီးတွေရဲ့ပဋိဒိဋ္ဌိဖြတ်ချပိုင်ခွင့်ကိုဖွဲ့စည်းပုံနဲ့မညီဘဲကန့်သတ်နေတာဖြစ်တယ်လို့ဒီနိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုရေးသားတဲ့တရားသူကြီးကပြောကြားခဲ့ပါတယ်ရှင်
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်ကြီးညာသွားတာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကကုစော်ဝင်းလိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးတာယာရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးဝေးပါခင်ဗျာ
This program has come to you from the Voice of America, Washington.